Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်က2016ခုနှစ်အောက်တိုဘာလ13ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်ကို American ပြည်ထောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တို့ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်စံမိုးပြပါအခုနံနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါစီးရီးယားရေးနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားအပါအဝင်အင်အားကြီးနိုင်ငံတွေကတာဝန်ရှိသူတွေနဲ့အတူစနေနေ့မှာစတင်ဆွေးနွေးဖို့ရှိပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံကို၄ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်တဲ့တနင်္လာနေ့မှာစတင်ထွက်ခွာမှာပါဖိလစ်ပိုင်သမ္မတကတော့အောက်တိုဘာလ18ရက်ကနေ21ရက်နေ့အထိတရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်သွားရောက်ဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဦးဆောင်မိုးရေ
โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းနေ့ကြီးညာပြီးမှာနားဆင်ရမယ့်သတင်းလော်တွေတွေမှာဆိုရင်တော
့တွေ့ရင်ကြောင်းကြမှုကတော့ရှိပါလားတွေ့ရင်ကြောင်းမှုတွေရှိတယ်ဒီကာလမှာပို့ပြီးတော့ရှိတာလေဒါအမြင်နဲ့ကျွန်တော်တို့အမြင်နဲ့ပြောချင်တာက
ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူဖြစ်ပါတယ်မြန်မာနိုင်ငံအနောက်ဘက်ခြမ်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအကြောင်းဆက်ဆက်သတင်းလော်တွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါပြင်ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့လူခွင့်ရေးသမားတွေရဲ့အမြင်နောက်ထဲအောင်ကြောင်းသားအချင်းချင်းထိုးကြိတ်ခံရပြီးတော့တည်ဆုံသွားတဲ့ပြင်ဦးလွင်စစ်တပ်ကတူကဘူလောင်းရဲ့ဖခင်ဖြစ်သူနဲ့ဆက်သွယ်မိမြတ်တင်ပြချက်ထိုင်းနိုင်ငံဘီယင်းမင်းမြတ်ရဲ့ကျမ်းမာရေးအခြေအနေနဲ့ထိုင်းနိုင်ငံရဲ့နိုင်ငံရေးအလားအလာစာရာတွေကိုတင်ဆက်ပေးဦးမှာဖြစ်တယ်လို့အပတ်စဉ်အစီအစဉ်တွေကိုလည်းကြားကြားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးဝင်းမင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
American နိုင်ငံခြားရေးဝန်ကြီး John Kerry ဟာ Russian နိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့တူဒေတာရင်းအင်အားကြီးနိုင်ငံတွေကအရာရှိကြီးတွေနဲ့ Switzerland နိုင်ငံလူစင်းမှာ Syria အရေးကိုဆွေးနွေးဖို့အတွက်စနေနေ့တွေ့ဆုံမှာဖြစ်ပါတယ်။တနင်္ဂနွေနေ့အောက်တိုဘာ16ရက် London မှာကျင်းပမယ့်ဒေတာရင်းနဲ့နိုင်ငံတကာမိတ်ဆွေများဆွေးနွေးပွဲမှာလည်း Syria အရေးကိုဝန်ကြီး Kerry ကဆွေးနွေးမယ်လို့ American နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ Syria အရေးနဲ့ပတ်သက်ပြီးလူစင်းမှာဒေတာရင်းအဓိကမဟာမိတ်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ London မှာလည်း Syria အရေးဖြည့်ရှင်းနိုင်မှုဘယ်ပေါင်းစုံကဘလို့ချင်းကပ်နိုင်မယ်ဆိုတာကိုဒေတာရင်းရောနိုင်ငံတကာမိတ်ဆွေတွေနဲ့ပါဝန်ကြီး Kerry ကဆွေးနွေးဖို့ရှိတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ John ကဘီကဗုဒ္ဓဖူးနေမှာပြောပါတယ်စီးရီးယားနိုင်ငံအလက်ပိုမျိုးကိုရုရှားစစ်တပ်ကအစစ်မပြတ်တိုက်ခိုက်နေတာမို့စီးရီးယားမှာအပြစ်ခံရဆင်းရင်ရုရှားနဲ့တိုက်ရိုက်ဆွေးနွေးမှုတွေကိုအမေရိကန်အစိုးရကရပ်ဆိုင်းပစ်ခဲ့ပြီးတဲ့နောက်အခုတန်တမန်ဆုံးပါဝင်တဲ့စူးစမ်းမှုကိုလှုပ်လာတာပါအခုကျင်းပဖို့လုပ်နေတဲ့စီးရီးယားရေးဆွေးနွေးပွဲတွေမှာအကြမ်းဖက်မှုတွေရေရှည်ရပ်ဆိုင်းနိုင်အောင်အတွက်နဲ့လူသားချင်းစာနာမှုအထောက်အကူတွေပြန်ပြီးပေးအပ်နိုင်ရည်တွေပါဝင်မယ်လို့ပြောပါတယ်အင်ဂါနိကတော့အမေရိကန်နိုင်ငံခြားရေးအမေရိကန်နိုင်ငံဆိုင်ရုရှားတမ်မတီဆာဂေကစ်ယက်ကအင်အားကြီးနဲ့နိုင်ငံခြားဆက်ဆံရေးဟာလွဲမနေတဲ့လမ်းကြောင်းတိုင်းဆက်ပြီးသွားနေတယ်လို့ Washington DC မှာပြောပါတယ်အလက်ပေါ်မှာရုရှားရဲ့ဘုံကျဲမှုတွေဟာစီးရီးယားအစိုးရရဲ့ဖိတ်ခေါ်မှုကြောင့်လှုပ်ဆောင်လာမှုတိမ်ဝင်ဖြစ်ကြောင်းခြေပလိုက်ပြီး American ဘက်ကရုရှားနဲ့ပုံမှန်ဆက်ဆံရေးကိုတစ်ဖက်သက်ရပ်ဆိုင်းခဲ့တယ်လို့လည်းအပြစ်တင်လိုက်ပါတယ
် American သမ္မတလောင်း Donald Trump ကသမ္မတရွေးကောက်ပွဲနောက်ဆုံးမဲဆွေရေးသတင်းပတ်တွေအထိသူနီးသူဟန်နဲ့ဆက်ရှင်ပြိုင်သွားဖို့ကတိပြုလိုက်ပါတယ် Republican အမတ်လောင်း Trump အနေနဲ့သူ့မဲဆွယ်ပွဲတွေအတွက်ပါတီခေါင်းဆောင်ဘက်ကမထောက်ခံတော့တဲ့အချိန်မှာပဲအခုလိုနောက်မဆုတ်ပဲရှေ့ဆက်တိုးဖို့ကြိပြုလိုက်တာပါ2005ခုနှစ်တုန်းက Mr. Trump အနေနဲ့အမျိုးသမီးတွေပေါ်မမတ်ရရင်ပြောဆိုခဲ့တာနဲ့သူ့အတွက်အမျိုးသမီးတွေဟာလိမ်ဖြော်ပြီးအတွက်အမျက်ထွက်ခဲ့တယ်လို့ပြောခဲ့တာကိုကြောဝါပြီးပြောခဲ့တဲ့အသံသွင်းတိတ်ခွေတွေကြဲကြဲပြက်ပြက်ထွက်လာပြီးမှပဲအခုလိုပါတီခေါင်းဆောင်ဘက်ကသူ့ကိုဆက်မထောက်ခံတော့တာပါ Mr. Trump ကဒီ Republican တွေကိုအရန်စိတ်ဆိုးမိတယ်သူတို့ဟာကိုယ့်ကိုထောက်ခံနေတဲ့ပြည်သူတွေမျက်နှာကိုမကြည့်ဘဲအခုလိုလုပ်ခဲ့တာလို့နိုင်ငံတောင်ပိုင်းဖလော်ရီဒါပြည်နယ်ကအကျိတ်နယ်မဲဆွယ်နေရတဲ့ဒေသမှာသူ့ကိုဩဘာပေးနေတဲ့ပရိသတ်ကိုဗိုလ်ဒူနေကထုတ်ပြောလိုက်တာပါဒါအပြင်ဝါရှင်တန်မြို့တော်က Republican တွေရောဒီမိုကရက်တွေပါသူ့ပြိုင်ဘက် Hillary Clinton နိုင်ငံတော်လုံခြုံရေးကိုဖောက်ဖျက်ပြီးသူ့ပုဂ္ဂိုလ်ရေးအီးမေးလ်လိပ်စာသုံးခဲ့တာကိုတော့ဘယ်သူကမှအဖြစ်မပြောဘဲအပြတ်ကာကွယ်ပေးနေကြတယ်လို့ဝေဖန်လိုက်ပါတယ်Mr. Trump ကဆက်ပြီးဒီအီးမေးလ်ကိစ္စကိုစုံစမ်းစစ်ဆေးတင်တယ်ဒါလုံခြုံရေးပေါ့ယော့မှုကြီးဖြစ်တယ်အဲ့ဒါအတွက်ဘလို့ပြစ်မှုနဲ့မှဆွဆွဲခဲ့တာမရှိသေးဘူးလို့ထောက်ပြခဲ့ပါတယ်ခင်ဗျာ
Republican သမ္မတလောင်း Donald Trump တာ American သမ္မတအဖြစ်ရွေးခံရရင်နိုင်ငံတကာရှုထောင့်အမြင်အရဒါဟာအန္တရာယ်ရှိလိမ့်မယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီး Zahid Raed Al Hussein ကဗိုလ်တပူးနေမှာပြောကြားလိုက်ပါတယ် Trump ရဲ့ပြောဆိုမှုတချို့မှာဒုက္ခရင်ဆိုင်နေရသူတွေနဲ့ပတ်သက်တာတွေနဲ့နိုင်ငံတကာကတားမြစ်ထားတဲ့အကြမ်းဖက်ညှဉ်းပန်းနှိပ်စက်မှုနှီးလန့်တွေအသုံးပြုဖို့တွေပါဝင်နေတာဟာစိတ်နှောက်ရှက်ဖြစ်စရာကောင်းတယ်လို့တိုက်ကိုစိုးရင်စရာကောင်းတယ်လို့ Mr. Zahid ကထောက်ပြဝေဖန်ပါတယ် Mr. Trump နဲ့ Dutch အမျိုးသားရေးဝါဒီ Geert Wilders တို့ဟာအကြောက်တရားကိုအသုံးချပြီးလက်ရှိအခြေအနေမှာမဖြစ်နိုင်တာတွေကိုဖြစ်အောင်လုပ်ပေးမယ်ဆိုတဲ့မလုံးတွေပေးပြီးလူတွေရဲ့ထောက်ခံမှုရအောင်လုပ်နေတယ်လို့ပြောဆိုပြီးတလကြာမှာပဲ Mr. Zahid ကသတင်းတောက်တွေကို Geneva မှာဗိုလ်ထုနေကပြောဆိုလိုက်တာပါဒါပြန်အခုလိုလူကြိုက်များလာအောင်ပြောဆိုတာတွေကိုဘယ်တော့မှရှော့ဘူးလေအစီအစဉ်မရှိဘူးလို့ဆိုပါတယ်ဂျနီဗာနဲ့နယူးယောက်မှာရှိနေတဲ့ကုလသမဂ္ဂဆိုင်ရာရုရှားတန်မတ်ကြီးတွေကတော့ဒီပြောဆိုမှုအတွက်မကျေနပ်ကြကြောင်းမစ္စတာဇာဟီကိုရောကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကိုပါအကြောင်းကြားကြပါတယ
်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကဆီးရီးယားနိုင်ငံမြောက်ဘက်အလက်ပိုမြို့အရှေ့ပိုင်းမှာအစိုးရရဲ့ရရက်ဆက်ဆက်ဘုံကျဲမှုတွေအဆုံးသတ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကအရေးယူဆောင်ရွက်ခဲ့ခြင်းမရှိဘူးလို့ဖြစ်တင်ဝေဖန်လိုက်ပါတယ်လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဆိုင်ရာအက်အယ်ဟူစိန်ကအရေးတကြီးချက်ချင်းလှုပ်ဆောင်တဲ့ကဘာပေါ်ကအရေးပေါ်ကိစ္စတွေကြောင်းပြောရမှာအခုလိုဘက်ရှာအဲဆက်နဲ့ရုရှားဆိုရတို့ရဲ့ဆီးရီးယားမှာစက်တိုက်ဘုံချဲမှုတွေကိုထောက်ပြဝေဖန်သွားတာပါတခြားကဘာပေါ်မှာဒီလက်ငင်းဖြည့်ရှိမှုလိုအပ်တဲ့အရေးပေါ်ကိစ္စတွေထဲမှာရှီမင်းမြန်မာကွန်ဂိုရီပပ်ဘလစ်နဲ့ဘရွန်ဒီနိုင်ငံတွေကိုလည်းမဟာမင်းကြီးကထက်သွင်းပြောခဲ့ပါတယ်မြန်မာနိုင်ငံမှာတော့ရခိုင်ပြည်နယ်ပြဿနာနဲ့ကချင်ရှမ်းကရင်အစရှိတဲ့တိုင်းဒေသနယ်မြေတွေမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဆက်ဖြစ်ပွားနေတဲ့အတွက်ကုလသမဂ္ဂကဆိုရင်လည်းအကြောင်းအင်ကာနေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီအဆိုးအဆုံးနိုင်ငံတွေထဲမှာဆီးရီးယားကအလက်ပိုအရှေ့ပိုင်းအတိဒုက္ခကြီးဟာအဆိုးဆုံးဖြစ်တဲ့လူပေါင်း 28,500 ဟာ 28,500 ဟာအဲ့ဒီမှာမခံမရက်နိုင်လောက်အောင်ရက်ဆက်မှုတွေနဲ့ပိတ်မိတယ်လို့ဒီလူခွင့်ရမဟာမင်းကြီးကထောက်ပြလိုက်ပါတယ်။လူခွင့်ရမဟာမင်းကြီးဇာယိကဆက်ပြီးအခုလိုဘုံတွေမတရားဒီနေ့အထိဆက်ကျဲနေပြီးအဆိုးအဆုံးဖြစ်နေတာတော့ခံစားနေရသူတွေတတရာရဖို့ဒီတိုက်ခိုက်ရေးတွေရပ်သွားရင်လူကြိုးရေးကောင်စီကဘာဆုံးဖြတ်ချက်မှချမပေးပဲငြိမ်နေတယ်လို့ဆက်ပြောခဲ့ပါတယ်။ဒါအပြင်သူကလူကြိုးရေးကောင်စီဆိုတာဘသူလူကြိုးရေးအတွက်လဲဆိုတာမေးစရာဖြစ်လာနေတယ်။တေချာတာကတော့အလက်ပုံမျိုးအရှိပိုင်းကပြည်သူတွေတတ်တော့မဟုတ်ဘူးလို့ဆိုလိုက်ပါတယ်ခင်ဗျာ
။ UAV ရတဲ့ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံကို၄ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်နေအောက်တိုဘာ16ရက်တနင်္ဂနွေနေ့မှာစတင်ထွက်ခွာမှာဖြစ်ပါတယ်။ဒါအဆူအတက်လက်တဲ့ပထမဆုံးချိန်ဖြစ်နေအိန္ဒိယနိုင်ငံကိုတွားရောက်တာဖြစ်ပြီးအောက်တိုဘာ16ရက်နေ့မှာတော့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဂိုအာမှာကျင်းပမဲ့ BRICS BIMSTEC ထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကဒီအစည်းအဝေးတက်ရောက်မှာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးနှစ်နိုင်ငံအရေးကိစ္စတွေနဲ့အတူဒေတာရင်းကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။အိန္ဒိယနိုင်ငံခြားရေးဌာနကဗိုလ်တပူးနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒေါန်ဆန်းစုကြည်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အောက်တိုဘာ18ရက်ကနေ19ရက်ထိလာရောက်မှာဖြစ်ပြီး BRICS BIMSTEC ညီလာခံအပြီးမှာနိုင်ငံတော်ခီးစဉ်ကိုစတင်မှာဖြစ်ကြောင်းဖော်ပြပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ရဲ့အခုလိုရာရောက်မှုကနေနိုင်ငံခြားကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးနိုင်မှာဖြစ်တယ်လို့နိုင်ငံခြားချစ်တည်ရင်းနှီးမှုခိုင်မာစေမဲ့နည်းလမ်းတွေကိုရှာဖွေနိုင်မယ်လို့လည်းဖော်ပြပါတယ်။နိုင်ငံထိပ်တန်းအရာရှိကြီးတွေလိုက်ပါလာတဲ့ဒီခီးစဉ်အတွင်းနိုင်ငံအရေးကိစ္စတွေကိုဆွေးနွေးတဲ့အခါမှာအိန္ဒိယမြန်မာနိုင်ငံနယ်စပ်ဒေသကလက်နက်ကင်တွေရဲ့လှုပ်ရှားမှုတွေထိန်းချုပ်နိုင်ရင်လည်းပါဝင်နိုင်တယ်လို့ကုန်သွယ်ရေးတိုးမြင့်ဖို့တွေလည်းပါဝင်မယ်လို့ခန့်မှန်းရပါတယ်။အခုလာဆန်းပိုင်းကတွားရောက်ခဲ့တဲ့သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်မှာတော့ဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံခဲ့တယ်လို့ဒီလက်နက်ကိုင်ဖွဲ့တွေကိုမြန်မာပြည်ကိုအသုံးချပြီးအိန္ဒိယကိုဆန့်ကျင်ဖို့ခွင့်ပြုမှာမဟုတ်ကြောင်းကတိပေးပါတယ်။ဒေါန်ဆန်းစုရဲ့အခုခီးစဉ်အတွင်းအိန္ဒိယသမ္မတပရနဗ်မူခာဂျီနဲ့နိုင်ငံခြားရေးဝန်ကြီးဆာရှာရှဝါရက်တိုနဲ့တွေ့ဆုံဖို့ရှိတယ်လို့နှစ်နိုင်ငံစီးပွားရေးတိုးမြှင့်ဖို့အတွက်အိန္ဒိယစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံမဲ့စီးပွားရေးဆွေးနွေးပွဲကိုလည်းတက်အောင်မှာဖြစ်ပါတယ
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေကြားဆောင်ရဲတပ်ဖွဲ့စခန်း3ခုကိုတနင်္ဂနွေနေ့ကတက်ခိုက်ခံရပြီး၄ရက်ကြာမနေ့ကဗိုလ်တပူးနေ့အထိလုံခြုံရေးတပ်ဖွဲ့တွေနဲ့ချမ်းဖက်တက်ခိုက်သူတွေကြားထိတိုက်တွေ့မှုတွေရှိနေပါတယ်။မောင်တော့မြို့နယ်ချီကန်းပြင်ချေးရွာနေကြားဆောင်ကုတ်ကဲမှုဌာနချုပ်အင်တောင်တဲလိုင်းကို ပေါ်ဒူးနေမှာမနေ့ပိုင်းမှာပဲလက်နက်ငယ်တွေနဲ့ပြစ်ခတ်ခဲ့ရတယ်လို့ဝါပိတ်ချွေရမှာလည်းမိရှုမှုတွေဖြစ်ပွားခဲ့ပါတယ်။တမရော့ကနေမြေရှင်လင်းရေးတွေလှုပ်ဆောင်နေကြောင်းလည်းမြန်မာဆွေရကသတင်းတွေမှာဖော်ပြထားပါတယ်။ဒီချမ်းဖတ်မှုတွေကိုဘယ်သူတွေလှုပ်ဆောင်နေဆိုတာတိတိကျကျရှင်းရှင်းလင်းလင်းမသိရသေးကြောင်းနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးဆဲဖြစ်နေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပေါ်ဒူးနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။နောက်ရန်နိုင်ငံတွင်မှာမြေပြင်ရှင်တွေပို့ပြီးတိတိကျကျသိလာနိုင်မယ်လို့မျှော်လင့်ထားကြောင်းလည်းသူမကဆက်ပြောခဲ့ပါတယ်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရီဟာအောက်တိုဘာလ16ရက်နေ့ကနေ20ရက်နေ့ထိတရုတ်နိုင်ငံကိုနိုင်ငံတော်ခီးစင်အလယ်လာရောက်မှာဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂန်ရှွမ်းကဗုဒ္ဓဘူးနေဘေကျင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကြေညာလိုက်ပါတယ်။တရုတ်သမ္မတနဲ့ဖိလစ်ပိုင်သမ္မတတို့ဟာနှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့နဲ့နှဆိုင်နဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အမြင်တွေကိုဖလှယ်ကြမယ်လို့လည်းပြောပါတယ်။အခုဖိလစ်ပိုင်သမ္မတခီးစင်ကတရုတ်သမ္မတရှီကျင်ပင်ဖိတ်ကြားချက်နဲ့လာရောက်တာဖြစ်ပြီးတရုတ်နိုင်ငံမှာမစ္စတာဒူတာရီရောက်နေစဉ်ကာလအတွင်းသမ္မတရှီကျင်ပင်နဲ့ဆွေးနွေးပွဲတွေပြုလုပ်မှာဖြစ်ကြောင်းပြောပါတယ်။ဒီဆွေးနွေးပွဲတွေမှာနှစ်နိုင်ငံဆက်ဆံရေးတိုးတက်စေဖို့နှစ်နိုင်ငံစလုံးဒေတာရင်းနိုင်ငံတကာဆိုင်ရာစိုးရိမ်မှုတွေအပြင်ဘက်ပေါင်းစုံမနဲ့နဲ့ရှိုင်းရှိုင်းပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးကြမှာပါ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးဝင်းမင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ကြအောင်ပါမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မောင်းတော်ခရိုင်အတွင်းတပ်မတော်နဲ့အကြမ်းဖက်တမားတွေမနေ့ကအပြန်လှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ရမှာမြန်မာဘက်ကအကြမ်းဖက်တမား10ဦးကိုအတိဖမ်းဆီးရမိခဲ့တယ်လို့တမရယုံကမနေ့ကပဲသတင်းထုတ်ပြန်ကြေညာခဲ့ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးတော့လက်ရှိအရှင်ဖမ်းမိထားတဲ့အကြမ်းဖက်တမားစုစုပေါင်း6ဦးလောက်ရှိနေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေဘက်ကပြောပါတယ်မောင်တော့ခေမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်လက်ပြီးတော့ဖြစ်နေတဲ့နောက်ဆုံးအခြေအနေကိုစုံစမ်းမေးမြန်းထားတဲ့မတ်အင်ဂျင်နီယာကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
လက်ရှိနှစ်ဖက်တိုက်ခိုက်မှုတွေအဓိကဖြစ်တဲ့နေရာတွေဟာမောင်တော့မြို့နယ်ကြီးကန်းပြည်နယ်ဝပိတ်ကျေးရွာတွေမှာဖြစ်ပါတယ်နေဆက်လုံကြုံရေးစခန်းဌာနချုပ်နဲ့အနီးဆုံးရွာတွေပါမနေ့ကရဲတပ်ဖွဲ့လုံကြုံရေးဌာနချုပ်ကိုအကြမ်းဖက်သမားတချို့အဝေးကနေချောင်းမြောင်းပစ်ခတ်ခဲ့တယ်လို့သမရာရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်အကြမ်းဖက်သမားတွေပုံအောင်နေတယ်လို့ယူဆရတဲ့အဲ့ဒီရွာတွေမှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးဆောင်ရွက်ခြင်းအကြမ်းဖက်သမားတွေကပြန်လည်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ရွာကိုမီးရှို့ဆုတ်ခွာထွက်ပြေးသွားကြောင်းသမရာရုံးရဲ့မနေ့ကသတင်းထုတ်ပြန်ချက်မှာဓာတ်ပုံတွေနဲ့တကွဖော်ပြထားပါတယ်မနေ့ကပြစ်ခတ်တိုက်ခိုက်မှုမှာအကြမ်းဖက်သမားစုစုပေါင်း10ဦးကိုအသေးဖမ်းဆီးမိခဲ့ကြောင်းနဲ့တလုံးထိုးတနက်တလက်ကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။ဒီအကြမ်းဖက်တိုက်ခိုက်မှုအခြေအနေတွေကို NLD အစိုးရရောရခိုင်ပြည်နယ်အစိုးရပါထိထိရောက်ရောက်ကင်တွယ်ဖြေရှင်းနေတယ်လို့ဒေသခံတွေအနေနဲ့အစိုးရိမ်မလွန်ဖို့မနေ့ကမောင်းတော်မြုပ်ကန်လူထုတွေနဲ့တွေ့ဆုံပွဲမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကအခုလိုပြောသွားပါတယ
်။တွေ့ရင်ကြောင်းကြမှုကတော့ရှိမှာပါ။တွေ့ရင်ပူရမှုတွေရှိတယ်ဒီကာလမှာပို့ပြီးတော့ရှိတာလေ။ဒါမင်းနဲ့ကျွန်တော်တို့အနေနဲ့ပြောချင်တာကလူတန်ချက်ပို့ပြီးတော့အတွေ့အကြုံ။စိုးရိမ်ကြောင်းရမှုတွေနားပြီးတော့ပို့ပြီးတော့မဖြစ်တင်တာတွေမလုပ်တင်တာတွေပို့လို့မယ်ပို့ပြောမယ်အဲဒီဆိုရက်လို့အနေနဲ့ရှိပါတယ်။
ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အခြေအနေမှန်အချက်လက်မှန်တွေကိုသိရအောင်ပြည်ချားရေးဝန်ကြီးဦးဖေမြင့်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ကလည်းရခိုင်ပြည်နယ်ကိုရောက်ရှိနေပြီးဒေသခံတွေနဲ့တွေ့ဆုံမှုတွေလုပ်နေတာပါ။အခုလိုဘင်္ဂလားဒေ့ရှ်နဲ့နယ်စပ်မောင်းတော့ခရိုင်မှာအကြမ်းဖက်တိုက်ခိုက်မှုတွေဟာလက်နက်ကိုင်စူပူမှုဖြစ်တယ်လို့တန်တွဲမြို့နယ် NLD လွှတ်တော်ကိုယ်စားလှယ်ဦးဝင်းနိုင်ကသုံးသပ်ပါတယ
်။ဒီမောင်းတော့အရေးကတော့ကျွန်တော်တို့နိုင်ငံအရေးမဟုတ်ဘူးလေ။ကျွန်တော်နိုင်ငံရဲ့အရေးတွေမဟုတ်ဘူးလေ။ကဘာအရေးဖြစ်နေလဲ။ဒီဟာလဲဟိုတမိုင်းအစင်လာအရာကြီးဟာရှည်လာခဲ့ကြပြီပေါ့။အဲ့ဒီပုံမှာတော့အခုတော်တော်ဆိုကျွန်တော်တို့နိုင်ငံလဲအခုမှလက်ရှိအရသာအစိုးရတက်လာတဲ့အချိန်မှာဒီလိုဖြစ်လာတာပေါ့ဒီလိုဖြစ်လာတာလေဘယ်ရဲ့ဘေဩဃတွေပါလဲဆိုတာပဲကျွန်တော်တို့စဉ်းစားရမှာပေါ့နော်ကျွန်တော်တို့ကတော့ဒီနေရာတွေမှာအားလုံးမှာဟိုတနေငန်းလုံးပေါ့ဗျာအေးချမ်းချမ်းနဲ့နေရည်ချင်းနဲ့ဆက်ပါလေနေရည်ချင်းနဲ့ဆိုတော့ဒီအားလုံးကိုပြောတာပါအဲ့တော့ဒီပြဿနာတွေဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဥပဒေကြောင့်အရာပဲတွားကြမယ်နဲ့တူပါလေဒါကျွန်တော်တို့အစိုးရကကျွန်တော်တို့အစိုးရဆိုတာကျွန်တော်တို့ရက်သားအစိုးရတက်လာတဲ့အချိန်မှာဒါဖြစ်လာတဲ့ပထမဆုံးကိစ္စပေါ့ဗျာဒါကဟိုတက်နဲ့ဖြစ်တာမဟုတ်ဘူးဟိုဘက်ကလည်းတက်မဟုတ်ဘူးသဘောကတော့လက်နက်ကန်ပြီးတော့စုပူးမှုပေါ့လက်နက်ကန်ကြီးဖြစ်လာတယ်ဘာကြောင့်လဲဘယ်သူတွေတွေးထုတ်နေကြလဲဆိုတော့ကျွန်တော်တို့ကစဉ်းစားဖို့တူတယ်ဗျ
မောင်းတော့အကြမ်းဖက်တိုက်ခိုက်မှုတွေမှာပါဝင်သူတွေနဲ့
လူယူသွားတဲ့လက်နက်တွေတိုးဝက်ထားတဲ့နေရာတွေကိုဖော်ထုတ်နိုင်ရေးအရှင်ဖန်းစီရမိထားတဲ့အကြမ်းဖက်သမား၄ဦးကိုတက်မတော်ကစစ်ဆေးမေးမြန်းနေကြောင်းတက်မတော်အရာရှိတအူးကသတင်းတောက်တွေကိုပြောပါရယ်ဒီအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘူးတီတောင်နဲ့မောင်းတော်မြို့နယ်အတွင်းစာတင်ကျောင်းပေါင်း400နီးပါးကိုလည်းပိတ်ထားရပါတယ်ရှင
်ဒါကတော့မောင်းတော်ခရိုင်ဘက်ကအခြေအနေကိုမိုင်းချင်းနိုင်တင်ပြတော်တာဖြစ်ပါတယ်ခင်ဗျာတစ်ဆက်တည်းပြောရမယ်ဆိုရင်ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းမှာလက်တလောဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်တဲ့အကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကဗိုလ်ရုံးနဲ့မှပြောဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့လည်းတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်တင်ပြီးလက်တွေ့ဖြစ်ပျက်နေတဲ့အခြေအနေတွေပေါ်ပွင့်လင်းမြင်သာစွာကင်တွယ်စွန့်ရဲပူလေတောင်းဆိုခဲ့ကြပါတယ်အပြည့်စုံကိုမန္နနာချမ်းကပြောပြပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်အောက်တိုဘာလ9ရက်နေ့ကစလို့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းမှာရဲတပ်ဖွဲ့ဝင်9ဦးအပါအဝင်လူ20ထက်မနည်းတေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေပေါ်အတော်လေးစိုးရိမ်ပြီးကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြောဆိုခဲ့ကြတာပါဗုဒ္ဓဟူးနေ့ထိတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေစေဆိုတဲ့သတင်းတွေထွက်ပေါ်နေသလိုမောင်းနှောမြို့နယ်နဲ့ဘူးတီတောင်မြို့နယ်အတွင်းကစာတင်ကျောင်းတွေလည်းပိတ်ထားရပြီးတော့အခြေအနေတွေမတည်ငြိမ်သေးတာကြောင့်ဒေသခံတွေအိုးအိမ်စွန့်ခွာပြောင်းရွှေ့တာတွေလည်းရှိနေပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့HRW လူခွင့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brett Adams ကတော့
Well the most important thing is to figure out what really happened. Nobody is
အရေးကြီးဆုံးကတော့ဘာဖြစ်လဲဆိုတာကိုသိနိုင်မှာပါ။ဘယ်သူကဘယ်သူကိုတိုက်ခိုက်တယ်၊ဘယ်နှစ်ယောက်တက်ခံရပြီ၊ဘယ်နှစ်ယောက်ဒဏ်ရာရတယ်ဆိုတာဘယ်သူမှသိသိချာချာမသိပါဘူး။ဒါကြောင့်လည်းဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတဲ့အပေါ်ရှင်းရှင်းလင်းလင်းသုံးသပ်ဖို့ကတော့စောနေပါတယ်။ရဲတပ်ဖွဲ့နဲ့စစ်သားတွေပါဝင်တိုက်ခိုက်တိုက်ဆုံးခဲ့တဲ့အကြမ်းဖက်လုပ်ရက်ကိုတော့ကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းဆက်နေပါတယ်။မတူ क्वे ပြတဲ့လူပုဂ္ဂိုလ်တူချင်းနဲ့လူတိုင်းဝိုင်းပေါင်းစုံကအမျိုးမျိုးပြောနေတာတွေလည်းရှိနေပါတယ်။ဒါကြောင့်လည်းစုံစမ်းစစ်ဆေးဖို့လိုပါတယ်
။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့တရားဥပဒေစိုးမိုးမှုအောက်မှာနှက်မြတတနဲ့အကောင်းဆုံးဖြည့်ဆင်းသွားမယ်လို့မနေ့ကနေပြီးတော့နိုင်ငံသားရေးဝန်ကြီးရုံးမှာနယ်သားလက်နိုင်ငံသားရေးဝန်ကြီးဘတ်ကွန်ဒါစ်နဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုထားပါတယ်။2012ခုနှစ်ကလေးကလူအတိုင်းဝိုင်းနှစ်ခုကြားဖြစ်ပွားနေတဲ့လူမျိုးရေးတင်မာမှုတွေကြောင့်လဲ Amnesty International အဖွဲ့ကနေဒေသခံရဲသားတွေရဲ့လုံခြုံရေးထိခိုက်မှုမရှိအောင်အစိုးရကဆောင်ရွက်ဖို့နဲ့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုမျိုးတွေကိုလှုပ်ဆောင်ဖို့တောင်းဆိုတဲ့အကြောင်း AI အဖွဲ့ရဲ့အာရှရေးရာပြောခွင့်ရပုဂ္ဂိုလ်တီကူးမားကပြောဆိုခဲ့ပါတယ်။
Amnesty International is concerned about the plight of Rohingya.
Amnesty International အနေနဲ့ရခိုင်ပြည်နယ်မှာရှိတဲ့ Rohingya တွေရဲ့ကံကြမ္မာအတွက်စိုးရိမ်ပါတယ်။အဲ့ဒီမှာဖြစ်ပျက်နေတာတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့ဘာမှမသိရပါဘူး။မြန်မာအစိုးရအနေနဲ့ Rohingya တွေပဲဖြစ်ဖြစ်ရခိုင်တွေပဲဖြစ်ဖြစ်အရက်သားတွေကိုအကာအကွယ်ပေးနိုင်အောင်ဆောင်ရွက်စေချင်ပါတယ်။စုံစမ်းစစ်ဆေးမှုတွေဟာလည်းဘဲမလိုက်ပဲမျှတမှုရှိပြီးအများပြည်သူသိရှိနိုင်တဲ့ပွင့်လင်းမြင်သာမှုရှိရပါလိမ့်မယ်။တရင်တောက်တွေလူခွင့်အဖွဲ့အစည်းတွေအကူအညီပေးအဖွဲ့တွေကိုလည်းရခိုင်ပြည်နယ်ကိုတောရောက်ခွင့်ပြုဖို့လက်တွေ့ဖြစ်ပျက်နေရတာကိုသိရှိနိုင်အောင်လွတ်လွတ်လပ်လပ်စုံစမ်းခွင့်ပေးဖို့လည်းမြန်မာအစိုးရကိုထပ်လောင်းပြီးတော့တိုက်တွန်းလိုပါတယ
်။အလားတူ HRW အဖွဲ့ကလည်းကုလသမဂ္ဂလိုဘက်လိုက်မှုကင်းတဲ့အဖွဲ့မျိုးတွေဖိတ်ခေါ်ပြီးတော့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ဒါနဲ့ပတ်သက်ပြီး HRW ပြောခွင့်ရပုဂ္ဂိုလ် Brett Adams က
So it requires an investigation. I think the best thing that could happen would be for the United Nations to be invited in to investigate. They could do that independently and objectively.
ကုလသမဂ္ဂကိုဖိတ်ကြားပြီးစုံစမ်းစစ်ဆေးခိုင်းတာကတော့အကောင်းဆုံးဖြစ်လိမ့်မယ်လို့ထင်ပါတယ်။သူတို့အနေနဲ့တိကျလွတ်လပ်မှုရှိရှိနိုင်ငံရေးကိစ္စတွေမပါဘဲဖြောင်းဖြောင်းမွတ်မွတ်ဆောင်ရွက်နိုင်ပါလိမ့်မယ်။အခုချိန်မှာအနေနဲ့ရှိတာကတော့ရဲတပ်ဖွဲ့နဲ့လူမှုအတိုင်းအဝိုင်းတွေအနေနဲ့နိုင်ငံရေးနောက်ခံတွေရှိနေကြတဲ့အတွက်ဒီကိစ္စကနေနိုင်ငံရေးအရအမျက်ထုတ်လာနိုင်တဲ့ကိစ္စပဲဖြစ်ပါတယ်။ရခိုင်ပြည်နယ်ကပြဿနာတွေကိုလေ့လာမယ်။ကော်မရှင်တစ်ချက်ကိုလည်းဥဆောင်မှုကိုလည်းကိုဖီအာနန်ကိုဖိတ်ကြားထားပြီးသားဖြစ်တဲ့အတွက်တရားလွတ်လပ်တဲ့စစ်ဆေးမှုတွေလုံဆောင်လို့တဲ့ဆန္ဒကိုလည်းပြသထားပြီးဖြစ်ပါတယ်။ကုလသမဂ္ဂအနေနဲ့လည်းဒီလိုစုံစမ်းစစ်ဆေးမှုတွေလုပ်နိုင်တဲ့စွမ်းရည်ရှိပါတယ
်။ဒါ့အပြင်ရခိုင်ပြည်နယ်တွင်းကနေကြားဆောင်တက်စကန်3ခုတိုက်ခိုက်ခံရတဲ့ကိစ္စပေါ်ထူးဆိုးရင်ကြောင်းနဲ့ဒီကိစ္စကိုပွင့်လင်းမြင်သာစွာနဲ့ဥပဒေအရသတိထားကင်တွယ်ဖြည့်ရှင်းဖို့ကိုအမေရိကန်နိုင်ငံသားရဲ့ဌာနနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးချံပေးပုဂ္ဂိုလ်ဗီဂျေးနန်ပြားကလည်းအင်္ဂါနေ့ရက်ပဲတိုက်တွန်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂတ်လမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနေဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားလူမျိုးရေးပဋိပက္ခတွေဖြည့်ရှင်းဖို့အပါအဝင်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီအာနန်ဦးဆောင်ပြီး ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုဖွဲ့စည်းခဲ့ပါတယ်။လောလောဆယ်မှာတော့ပြည်ထောင်စုပြန်ကြားရေးဝန်ကြီးဦးဖေမြင့်အပါအဝင်အစိုးရအဖွဲ့ဝင်တွေဟာအကြမ်းဖက်မှုတွေဖြစ်ပွားနေတဲ့မောင်နှောမြို့နယ်ကိုရောက်ရှိနေပြီးတော့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံကစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
။မန္တနာချမ်းဖြစ်ပါတယ်ခင်ဗျာ။မောင်နှောမြို့နယ်အတွင်းကတိုက်ခိုက်မှုအခြေအနေနဲ့ပြီးတော့ဆက်ဆက်တဲ့သတင်းတွေကအကြောင်းကတော့ဒီလောက်ပါပဲ။အခုတော့ပြည်ဦးလင်းစစ်တပ်ကတူကဘူလောင်းတေဆုံးမှုအကြောင်းဆက်ချင်ပါတယ်။ပြည်ဦးလင်းစစ်တပ်ကတူတက်ရောက်နေတဲ့ဒုတိယနှစ်ဘူလောင်းအောင်ကြီးကြီးသောကွယ်လွန်ခဲ့တာနဲ့ပတ်သက်ပြီးတော့တရားဥပဒေအရဆက်လက်ပြီးတော့ရင်ဆိုင်သွားမယ်လို့ဖခင်ဖြစ်သူဦးခင်စော်ဝင်းကပြောပါတယ်။နောက်ဆုံးနှစ်ဘူလောင်းကျောင်းသားဇွဲမှန်အောင်ကအပြစ်ပေးထိုးကျိတ်စင်မှာကွယ်လွန်ခဲ့သွားခဲ့တာဖြစ်ပါတယ်။နိုင်ငံအတွက်စစ်မြေပြင်မှာကြာဆုံးတာမျိုးမဟုတ်ပဲအချင်းချင်းရိုက်နှက်တာကြောင့်အသက်18နှစ်အရွယ်မှာတေဆုံးသွားတဲ့တားဖြစ်သူတွေယူကျုံမရဖြစ်ရတယ်လို့လည်းဖခင်ဖြစ်တဲ့ဦးခင်စော်ဝင်းကပြောပါတယ်ကိုအောင်ကဆက်ွယ်မီးမြန်တင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာ
အဲသူတို့အနေနဲ့တော့ဒီလက်ပြီးနဲ့ထိုးတဲ့ကလေးပေါ့လေဟိုနောက်ဆုံးနှစ်ကျောင်းသားကိုဖမ်းထားတယ်စစ်ကောင်ကစစ်မယ်စစ်ပြီးရင်မိတ်ချမယ်ဟိုအဲ့ဒါကြီးတော့ပြောလိုက်ပါတယ်ဟုတ်ကဲ့နောက်မိအတွက်တတိယလဲရမယ်အပေးစင်းနဲ့ပြည်နယ်လို့တော့သူတို့ပြောလိုက်တာဟုတ်ကဲ့
ဖြစ်စဉ်ဖြစ်သွားတာကအော်တိုဘာလ9ရက်နေ့ပေါ့နော်ဟို9ရက်နေ့မှာတဂျူလိုက်တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့အဲ့ဒီဟိုတဂျူတဲ့အခါမှာရောမိသားစုဝင်တွေအနေနဲ့စုံစုံညီညီတက်ရပါလား
တက်ကြပါတယ်ခင်ဗျာသူတို့ဒီနေ့နေ့တိုင်းမှာပဲလေကျွန်တော်ကားတွေနဲ့ပို့ပေးရယ်တဂျူပေးပါတယ်သူတို့စစ်ခန်းသားနဲ့ပေါ့နော်
တိုင်းပြည်ကိုကာကွယ်မယ်ဆိုပြီးတော့အခုလိုမျိုးဒါဟိုတက်မတော်တဲ့ကိုဝင်ဖို့ဆုံးဖြတ်ခဲ့တယ်ဆိုတော့ဒီလိုအချိန်မှာပဲချင်းချင်းပြန်ပြီးတော့ဟိုဆုံးမရင်းနဲ့လက်လွန်ပြီးတော့ကွယ်လွန်သွားတယ်ဆိုတော့ဟိုရင်ထဲမှာဘယ်လိုခံစားရလဲ
ကျွန်တော်တို့အနေနဲ့ကတော့မဟုတ်ဘူးညသူ့မျိုးဆိုတော့လေဒီကွယ်မတက်ခံစားတော့ငုံလိုက်တက်လိုက်နေသူ့ကိုငုံအောင်မနေသိနေရတာပေါ့နော်အဲ့တော့မိသားစုတွေလည်းပြန်လိုက်ဒီကိုမောင်နှမတွေကလည်းသူကအဲ့လိုဖြစ်နေတော့ပြန်လိုက်သူကငိုဖို့ဆိုတာကသူကငိုပြီးတက်ကောတက်တဲ့ခါကျတော့ပြန်လိုက်သူကငိုရဲတော့ဒီကြေးဒီခံစားနေရတော့ရေခွဲမထက်ဘူ
းဒီအခုလိုဘောလုံးတင်တန်းကျောင်းနေမှာခုနလိုမျိုးဒီစီနီယာကျောင်းသားနေပြီးတော့ဂျူနီယာကျောင်းသားကိုပို့ရိုက်နှက်ပြီးတော့ဆုံးမရရေဆိုတော့တတိယမျိုးတွေကမကြာခဏထွက်လာလေးရှိပါတယ်ဆိုတော့အခုဒီအဖြစ်ပြက်မှာလည်းပဲကိုယ့်ရဲ့ဟိုတားတယောက်ဆုံးရှုံးသွားရတယ်ဆိုတော့အခုလိုအဖြစ်ပြက်မျိုးတွေနဲ့ပတ်သက်ပြီးတော့ဟိုဗာမြန်ပြောကြချင်ပါလေ
ဟိုဒီရတော့ဗျာမဖြစ်စင်းတဲ့ကိစ္စရောဗျာဒါတွေကလည်းကျွန်တော်တို့တွေဆိုတော့လေတောင်းလေးလေသမားတွေပဲတောင်းလေသမားတွေကတားသမီးတွေကိုဆက်ရအောင်ပြညာတင်သေးတယ်ပြညာတင်သေးပြီးတော့နိုင်ငံတွေ့လားစစ်တဲဝင်နေတယ်ဆိုတော့သာသမီတွေဆန္ဒပြင်းပြမှုရမိဘတွေကခွဲပြီးတော့16နှစ်နဲ့ပြင်းနှဲနဲ့ကိုထည့်လိုက်ရတယ်ပြင်းနှဲအောင်နဲ့တည်းထည့်လိုက်တယ်ထည့်လိုက်ပြီးခု16နှစ်မှာကွယ်လွန်သွားတယ်ဆိုတော့ဗျာအဖြစ်ပြင်းတဲ့ကိစ္စပေါ့ဘယ်လိုမှဖြစ်ပြင်းနေဆိုတော့တိုင်းပြည်ကြောင်ထမ်းဆောင်နေတဲ့ပြည်သွားတယ်ဆိုတော့လက်ခပြည်ပြည်ပေါ့ဗျာဟုတ်တယ်မဟုတ်လားနောင်လာနောင်သားတွေလည်းဒီလိုဖြစ်လာမှာတော့ကြောက်တာပေါ့ဗျာနော်ဒါဆိုတော့နောက်လည်းဒီလိုဖြစ်နေတဲ့ကြုံလာရင်ဒီစစ်ဘူလာမိဘတွေကဘလတ်ဆွေးရင်ကျူပန်တော့ကရောက်နေနေတော့မသိဘူးဗျာကျွန်တော်တို့ကတော့ဒီမှာကိုယ်တိုင်ခံစားလိုက်ရတော့ရင်ကျဲမတက်ဖြစ်သွားတာပေါ့ဗျာ
ဘလို့ပုံစံမျိုးအခုလိုမျိုးဟိုထိုးတဲ့ကြိတ်တဲ့အဆင့်ထိဖြစ်ခဲ့လာလဲဆိုတာကိုလည်းနည်းနည်းလောက်ဟိုပြပြပေးပါလား
အဲ့ဒါကတော့ဒီလိုပြောပြတဲ့အချိန်မျိုးပြောပြမှရမယ်ကျွန်တော်တို့ကဟိုကွယ်လွန်သွားမှရောက်သွားတဲ့အဆင့်ဖြစ်တာဟုတ်ကွယ်လွန်သွားမှရောက်တဲ့အဆင့်ဆိုတော့ဒီကတော့ဘလို့ပြောလဲဆိုခွန်ရင်းကြီးကဒီမောင်းတင်တန်းပြန်လာတာပေါ့လေတောင်းသားလေးကပြန်လာပြီးတော့အောင်ရောက်တယ်အောင်ရောက်တဲ့အခါကျတော့ဒီဖောင်းလေးလေยูนิฟอร์มเลยพี่รอตัวปิดๆกี้อ่ะมาโหดิปิดๆนี่ยูนิฟอร์มเลยเนี่ยเฉยมาเล่นมาอ๋อสุดแล้วพอขึ้นจ้องหน้ายောက်ล่ะเลยยောက်ล่ะพี่รอนี่งาส่องตั้งชี้ลุกขึ้นน่ะบาไม่ลุกอ่ะไอ้เฉยมาตัวพวกก็เลยเปลี่ยนชีดาบ่ตัวลุกขาได้ส่องเนี่ยกูขึ้นหน้าเนี่ยส่องเนี่ยอีช้าอยู่ขึ้นเนี่ยตะโบชีดาบ่เว้ยตัวเปื้อนได้ตะโบก็တော့นี่มาอติชีล่ะอติชีล่ะอติชีได้แต่นี่รีเซลพี่รอโทรเลยပြောเลยปรมาတော့ตัวเนี่ยด้วยเยอะလေရောက်ကိုထိုးတယ်လို့ပြောတယ်နောက်ဆုံးမှသူ့ကိုထိုးတယ်လို့ပြောတယ်ဒါနဲ့သူတို့ပြောတာတော့နှစ်ချက်သေးလို့ပြောတာပေါ့ဗျာဒါပေမဲ့ပြီးသွားတယ်ဆိုတော့ဗျာနှစ်ချက်သေးတော့ကြိုက်တယ်ကောင်မကြိုက်တယ်မကြောက်ဘူးဗျာဒါလည်းကျွန်တော်တို့ကငင်းရတော့ဘယ်သူမှလည်းပြောထက်ဘူးဗျာ
ဆိုတော့ဒီတေဆုံးပြီးတဲ့အခါမှာရောဟိုတွေ့ရပါလား
တွေ့ရမှာတွေ့ရတယ်ခေါင်းတွေမှာဆော့ရှိတ်ဆီဆီထားတာကိုပြတယ်ခေါင်းတွေကဘာလို့ဖြစ်တာလဲဆိုတော့ခေါင်းတွေကိုလည်းဟိုရိုက်မိထားလားပေါ့လေဒါကြောင့်မို့ဆော့ရှိတ်ဆီဆီရပါတယ်ပေါ့အဲ့လိုပြောတယ်ကျွန်တော်တို့ကတော့အပြင်းမင်းကြည့်ရတာပေါ့လေကျွန်တော်တို့အနေနဲ့တော့အဲ့တော့ဒီလိုစည်းစာကလည်းဒီမှာဟိုဘုံကြီးတယောက်ကလာပြတာပေါ့ဗျာပြရတယ်ဆိုတာကလည်းဖုန်းလေးကနေဟိုပေါ့လက်လေးနဲ့ဆွဲပြတယ်ကျွန်တော်လည်းဗာမြင်ရမှာလေဆရာဝန်ကြီးကတော့စည်းစာကတုံးတော့ရအောင်ထိနေဒီဝင်ဘက်ကိုထိုးမိတဲ့အတွက်နှလုံးသွေးရက်ပြီးတော့နှလုံးရက်ပြီးဆုံးသွားပါတယ်လို့စည်းစာမှာပါတယ်လို့သူကပြတ်နေပြတ်ကြတာပေါ့ကျွန်တော်တို့စည်းစာမဆက်ပါပဲ
ကို
1988ခုနှစ်ဒီမိုကရေစီရေတော်ပုံကြီးနောက်ပိုင်းစစ်အစိုးရအဆက်ဆက်လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရသာအစိုးရတက်လာပြီးပြည်ပြင်ပြောင်းလဲမှုတွေနဲ့အတူအထိုက်အလျောက်တိုးတက်မှုရှိလာတဲ့အတွက်အမေရိကန်ကပိတ်ဆို့မှုတွေကိုရုပ်သိမ်းပေးလိုက်ပါပြီ။ဒီလိုရုပ်သိမ်းပေးလိုက်တဲ့အတွက်စားဝတ်နေရေးကျက်တဲ့နေတဲ့အောက်ခြေလူမှုအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါမလဲ။အရင်စစ်အစိုးရခေါင်းဆောင်တွေနဲ့ခရိုနီကြီးတွေပဲအမေရိကန်နဲ့ရောနိုင်ငံတကာနဲ့ပါလွတ်လွတ်လပ်လပ်ကူလူဆက်ဆံပြီးပို့ပြီးအကျိုးရှိသွားမှာပါလားဒီပိတ်ဆို့မှုရုပ်သိမ်းခြင်းရဲ့ရိုက်ခတ်မှုအကျိုးဆက်တွေကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြရအောင်ပါတော်တာရှင်တို့နေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရဲဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင
်လာမယ့်စနေနေ့ညမှာထုတ်လွှင့်မှုရှိတဲ့ဓာတ်ရိုက်လေးလိုက်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်ခင်ဗျာအခုတော့ဆက်လက်ပြီးဒေတာရင်းသတင်းတပုတ်ကိုဆက်ချင်ပါတယ်ကျွန်တော်တို့အိနီနာချင်းထိုင်းနိုင်ငံမှာထိုင်းပြည်ရဲ့ကျန်းမာရေးကအလွန်ဆိုးရိမ်ရတဲ့အခြေအနေကိုရောက်နေတာမို့တိုင်းသူပြည်သားတွေကြားမှာဆိုးရိမ်မှုတွေများပြားလာနေပြီးတော့ဘီရင်ကြီးတွေဆူတောင်းပွဲတွေဇက်တိုက်ပြုလုပ်နေကြပါတယ်တက်တော်88နှစ်ရှိပြီးတော့ကမ္ဘာမှာတက်တော်အရှိဆုံးဘီရင်ကြီးဘူမိဖွန်အန်ဒူရလက်တ်ဖူးမြော်ဖို့အတွက်ဂျာမနီမှာရောက်ရှိနေတဲ့သူ့ရဲ့တားကြီးလည်းပြန်ရောက်နေပြီးတော့ထိုင်းဝန်ကြီးချုပ်ကလည်းပုံမှန်ခီးစဉ်ဖြစ်ထားတာကြောင့်ထိုင်းပြည်ရဲ့အလွန်ထိုင်းနိုင်ငံရဲ့နိုင်ငံရေးအတွက်စိုးရိမ်ပူပန်မှုတွေရှိနေကြပါတယ်အကြောင်းစုံကိုတော့ကိုဝင်းမင်းကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ဟုတ်ကဲ့ပါထိုင်းနိုင်ငံရဲ့အကြက်တဲကြုံတိုင်ဂျာဝင်ဖြစ်ရှင်ပေးလိရှိပြီးထိုင်းပြည်သူအများကလည်းလေးစားကြည်ညိုမှုရထားတဲ့ထိုင်းပြည်ကြီးဘူမိဘောအတူရတဲ့စတမ်းပါရေးမကောင်းလို့ဆေးရုံတက်လာရတာကလွန်ခဲ့တဲ့10နှစ်ခန့်အတည်းရပါလွန်ခဲ့တဲ့အနှစ်80တဲကနန်းတက်လာခဲ့ပြီးထိုင်းနိုင်ငံရဲ့တည်ငြိမ်မှုနဲ့ညီညွတ်ရေးသင်္ကေတဖြစ်တဲ့ဘရင်ကြီးရဲ့အခုနောက်ဆုံးအခြေအနေကတော့ဆက်ဆိုးဝါးနေတယ်လို့ဘရင်နန်းတော်ကသတင်းစက်တိုက်ထုတ်ပြန်ထားပါတယ်လွန်ခဲ့တဲ့3ရက်ကတည်းကဘရင်ကြီးသွေးထဲကအငြိအကျေးတွေကိုတက်စင်ပြီးမှခုလိုဆက်ဆိုးလာတာကြောင့်ပုံမှန်နန်းထွင်းလုပ်ငန်းတွေကိုရပ်ဆိုင်းထားဖို့အနိကပြုစုနေတဲ့ဆရာဝန်တွေကညွှန်ကြားထားပါတယ်။ဒါကြောင့်မို့မနေ့ဗိုလ်ထူးနေ့ကဘရင်ကြီးတက်နေတဲ့ဆရီရက်ဆေးရုံရှိမှာဆူတောင်းပွဲလုပ်ရမှာကျမ်းမာရေးကုစားပြုပန်းရောင်နဲ့ဘရင်ထိမ့်မတ်အဝါရောင်အများစုဝတ်ဆင်ထားသူတွေရားနဲ့ချီတက်ခဲ့ကြပြီးဘရင်ကြီးကျမ်းမာရေးပြန်ကောင်းလာဖို့ဆူတောင်းပေးခဲ့ကြပါတယ်။ဆူတောင်းပွဲမှာဘရင်ကြီးတက်ကြော်ရကြော်ရှိပါစေလို့ခုလိုဆူတောင်းခဲ့ကြပါတယ်။လူပေါင်း300ကျော်တက်ရောက်ခဲ့တဲ့ဒီဆူတောင်းပွဲကဆူတောင်းသူတူဖြစ်တဲ့ဘန်ကောက်မြို့နယ်အသက်60အရွယ်ဆောင်ချိုင်းဖူဖန်ခန်ကသူထိုင်းလို့ပြောတော့တာကဒီနေ့မှတော့ဘရင်ကြီးနေမကောင်းဖြစ်နေပေမဲ့သူအမြဲခံယူထားတာကဘရင်ကြီးဟာတိုင်းပြည်အတွက်တကယ့်ကိုအလုပ်ကြိုးစားပန်းစားလှုပ်လာခဲ့တဲ့ဘရင်တစ်ပါးဖြစ်တယ်လို့ဆိုတာပါဘရင်နန်းတော်ကတနင်္ဂနွေနေ့မှာထိုင်းဘရင်ကျမကြီးဆိုးဝါးလာကြောင်းသတင်းထုတ်ပြန်ပြီး3ရက်ကြာမနေ့ကလည်းအခြေအနေဆက်ဆိုးဝါးလာနေတယ်လို့အထက်ထုတ်ပြန်လိုက်ချိန်မှာအခုလိုစစ်တောင်းပွဲတွေဖြစ်ပေါ်လာပြီးဘရင်ကြီးအလွန်ကာလထိုင်းနိုင်ငံရဲ့မတည်မငြိမ်ဖြစ်မှာအတွက်စိုးရိမ်မှုတွေကိုပြသနေကြပါတယ်။အခုလိုအချိန်မှာဘရင်သားတော်မဟာဗာဂျီယာလောင်ကွန်ကလည်းဂျာမနီခီးစဉ်ကနေအမြန်ပြန်လာပြီးဘရင်ကြီးကိုဗိုလ်ထူးနေ့ကတွားကြည့်ခဲ့ပါတယ်။နောက်သမီးတော်သုံးဦးလည်းဒီဗိုလ်ထူးနေ့မှာပဲဘရင်ကြီးနဲ့အတူဆေးရုံမှာရှိနေခဲ့ပါတယ်။တစ်ချိန်တည်းမှာထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရယုတ်ချန်အိုချာကလည်းပြန်ရောက်လာတဲ့အင်ရှိမင်းသားကိုပုံမှန်အစိုးရလွှတ်ဆောင်မှုတွေတင်ပြဖို့အရင်စီစဉ်ထားတဲ့နိုင်ငံအရှေ့ပိုင်းချွန်ဘူရီပြည်နယ်ကိုသွားမဲ့ခီးစဉ်ကိုဖျက်သိမ်းလိုက်တယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။တကယ်တော့ထိုင်းပြည်ကြီးဟာဒီနှစ်နိစံဇန်နဝါရီ17ရက်နေ့မှာနန်းတော်ကိုသွားလည်ရဲ့နောက်ဆုံးလူမြင်ကွင်းကိုထွက်ခဲ့ပါတယ်။ထိုင်းပြည်ကြီးကျန်းမာရေးအတွက်ဒီလအတွင်းမှာပဲထုတ်ပြန်ချက်3ခုဘရင်နန်းတော်ကပြုလုပ်ခဲ့ရမှာအောက်တိုဘာလ1ရက်နေ့ထုတ်ပြန်ချက်တုန်းကတော့ဘရင်ကြီးဟာအသက်ရှူလမ်းကြောင်းပိုးဝင်တဲ့ရောဂါဖြစ်ပြီးနလန်ပြန်ထူလာတယ်လို့ထုတ်ပြောခဲ့မှုပါတယ်ခင်ဗျာ။
ဒါကတော့ထိုင်းပြည်ကြီးရဲ့ကျန်းမာရေးအခြေအနေဆိုးရွားနေတဲ့အတွက်ကြောင့်ပြည်သူပြည်သားတွေကြားမှာစိုးရိမ်မှုတွေဖြစ်ပေါ်နေတဲ့အကြောင်းကိုဝင်းမင်းစူးစီးပြီးတော့တင်ပြသွားတာဖြစ်ပါတယ်။ VOA American တန်ရဲ့ကြားသာပရင်းနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ9ဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတို့ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40လို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်း나이ဝက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာအပတ်စဉ်အစီအစဉ်ကဏ္ဍနဲ့အတူ
ဒီလူတွေဟာတိုင်းရင်းသားတွေလားတိုင်းရင်းသားမဟုတ်တဲ့လူတွေလားနိုင်ငံသားတွေလားဒီဟာတွေရဲ့နောက်ွယ်မှာဘာကြီးချက်နဲ့လဲဘသူကကြိုးကင်နေတယ်လဲဆိုတာကိုတော့
မြမကြီးတုံးတက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်ဆက်လက်ပြီးတော့တင်ပြပေးပါမယ်ခင်ဗျာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာလူတွေတေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်အကြမ်းဖက်မှုတွေဆက်ပြီးတော့တိုးများဖြစ်ပွားနေတယ်ဆိုပြီးပြည်ထောင်နိုင်ငံက RFI online စာဆောင်မှာစီလီယာဘရော့ဆာရေးသားထားတာကိုတင်ပြမယ်ဆိုရင်နေကြောင်စခန်း၃ခုမှာရဲတပ်ဖွဲ့ဝင်၉ယောက်တေဆုံးခဲ့ရတဲ့တင်းငွေနေတက်ခတ်မှုဖြစ်ပွားပြီးနောက်ပိုင်းတက်ခတ်မှုတွေဆက်လက်ပြီးတော့ဖြစ်ပွားနေပါတယ်အခုဆိုရင်ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်ဖွဲ့ဝင်တွေလက်နက်ကင်တက်ခတ်သူတွေအပါအဝင်စုစုပေါင်း29ယောက်တေဆုံးခဲ့ရပြီးဖြစ်တယ်လို့လည်းရေးသားထားပါတယ်ဒီဒေသဟာ2012ခုနှစ်ကလူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားပြီးလူပေါင်း100ကျော်တေဆုံးခဲ့ရတဲ့ဒေသဖြစ်တယ်လို့ထောက်ပြထားပါတယ်လူခွင့်ရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ 45 Rights အဖွဲ့က Matthew Smith ကတော့သူတို့ရရှိထားတဲ့ဗီဒီယိုအထောက်အထားတွေအရလက်နက်ကင်တွေဟာတချို့ကဓားတွေဒုတ်တွေကင်ဆောင်ထားတယ်လို့တချို့လက်ထက်မှာလည်းတနတ်တွေတွေ့ရပြီးရိုဟင်ဂျာဘာသာစကားပြောတာကိုတွေ့ရတယ်လို့ရေးသားထားပါတယ်။အများကတော့2012ခုနှစ်ကအကြမ်းဖက်မှုမျိုးနောက်တစ်ချော့ပြန်ပြီးတော့ဖြစ်ပွားလာမှာကိုစိုးရိမ်နေကြတယ်လို့ထောက်ပြထားပါတယ်။စင်ကူနိုင်ငံတုတ် Straits Times မှာမကြခင်ကတက်လာတဲ့သတင်းတပုတ်အရတော့ဓာတ်တနတ်ဆားတဲ့လက်နက်တီကင်ဆောင်ထားသူတွေဟာမြန်မာစစ်တပ်ကိုကြေယိုးပြင်ကြေးရွာနီးမှာတိုက်ခိုက်လာခဲ့တဲ့အတွက်ပြန်လည်တိုက်ခိုက်ရမှာလက်နက်ကင်တိုက်ခိုက်သူ10ဦးတေဆုံးသွားကြောင်းတနတ်တက်လက်တင်းစီရမိတဲ့ကြောင်းမြန်မာစစ်တပ်ကဘူရူးနေမှာကြေညာချက်ထုတ်ပြန်နေဆိုပြီးတော့ရေးသားထားပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသားတွေပြန်လည်ရင်ကြားစီရေးဟာတရုတ်နိုင်ငံရဲ့မဟာဗျူဟာမြောက်ဦးတည်ချက်ဖြစ်တဲ့ဆိုပြီးတော့တရုတ်နိုင်ငံထုတ် The Global Times သတင်းစာမှာအယွန်းရေးသားထားပါတယ်အမေရိကန်သမ္မတဥဘာမားကမြန်မာနိုင်ငံပေါ်အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားလိုက်ပါပြီ။လေလာတုံးသက်သူတွေကဒါဟာမြန်မာနိုင်ငံနဲ့အရှေ့တောင်အာရှတစ်ခွင်မှာရှိတဲ့တရုတ်ရဲ့အရှိန်အဝါကိုချိန်ဝင်ရှာညှိဖို့ကြိုးပမ်းတာဖြစ်တယ်လို့ရှုမြင်ကြပါတယ်။အမေရိကန်ပြည်ထောင်စုဟာအရှေ့တောင်အာရှနိုင်ငံတွေရဲ့အဝတ်ထည်တင်ပို့မှုအကြီးမားဆုံးဈေးကွက်ကြီးဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားလိုက်တာကြောင့်အမေရိကန်ပြည်ထောင်စုပေါ်မြန်မာနိုင်ငံရဲ့တင်ပို့မှုဈေးကွက်မြင့်တက်လာပေါ်ရရှိပါတယ်။နှစ်ပေါင်း20နီးပါးပိတ်ဆို့ထားမှုတွင်မြန်မာစီးပွားရေးလုပ်ငန်းတွေဟာအဟန့်တားခံထားခဲ့ရပါတယ်အခုတော့ပြင်ပကဘာနဲ့ဆက်သွယ်လို့ရသွားပါပြီတရုတ်အစိုးရအနေနဲ့လည်းမြန်မာနိုင်ငံကိုနိုင်ငံရေးစီးပွားရေးတည်ငြိမ်မှုရှိရေးစတာတွေအတွက်အကူအညီတွေပေးနေခဲ့တာပါမြန်မာအစိုးရတဲ့အနေနဲ့နောင်လာမယ့်9နှစ်အတွင်းတိုင်းဒေသလူမျိုးစုတွေနဲ့ပြန်လည်ရင်ကြားစေရေးဟာအလွန်ကိုအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒီအခြေအနေမျိုးသာမရှိဘူးဆိုရင်စီးပွားရေးဖွံ့ဖြိုးမှုကိုထိထိရောက်ရောက်လုံနိုင်မှာမဟုတ်ဘူးလို့ထောက်ပြရေးသားထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်အိန္ဒိယနိုင်ငံကိုတွားရောက်လက်ပတ်မယ်အကြောင်း First Post India Online မှာရေးသားထားတာကိုတင်ပြရမယ်ဆိုရင်တော့အိန္ဒိယအစိုးရရဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်အရနိုင်ငံတော်အလေပတ်ခီးစဉ်ဖြစ်ဒေါအောင်ဆန်းစုကြည်ဟာအောက်တိုဘာလ18ရက်နေ့ကနေ19ရက်နေ့ထိတွားရောက်မှာဖြစ်တယ်လို့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အတူထိပ်တန်းဝန်ကြီးတွေအစိုးရအရာရှိကြီးတွေအများပြားလိုက်ပါလာလိမ့်မယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနကဗိုလ်ရုနေမှာထုတ်ပြန်ပါတယ်။ခီးစဉ်တွင်ဒေါအောင်ဆန်းစုကြည်ဟာဝန်ကြီးချုပ်မိုဒီ၊တမရပရနတ်မူခရာဂျီ၊နိုင်ငံခြားရေးဝန်ကြီးဆာရှိမာဆိုဝါရက်တို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံတရားဝင်အလဲပတ်ခီးဟာအိန္ဒိယနိုင်ငံအနောက်ပိုင်းဂိုအာပြည်နယ်မှာအောက်တိုဘာလ15ရက်နေ့ကနေ16ရက်နေ့ထိကျင်းပမယ့်ရှစ်ကြိမ်မြောက် BIMSTEC ထိပ်သီးအစည်းအဝေးတက်ရောက်ပြီးတဲ့နောက်မှာစတင်မှာဖြစ်ပါတယ်။ ဒေါင်ဆန်းစုကြည်ဟာအိန္ဒိယထိပ်သီးစီးဝါးရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံပြီးတော့နှစ်နိုင်ငံကြားအပြန်အလှန်အကျိုးရှိစေမယ့်စီးဝါးရေးနဲ့ကုန်သွယ်ရေးကိစ္စတွေအတွက်အထောက်ပံ့ဖြစ်စေတဲ့နည်းလမ်းတွေကိုအားပေးဆွေးနွေးဖို့ရှိတယ်လို့ကြေညာချက်မှာဖော်ပြထားကြောင်းရေးသားထားပါတယ်ဗီအိုအမေရိကန်တမြန်မာပိုင်းအစီအစဉ်ကကြာတာပြည်နေမနေ့ခင်အစီအစဉ်နေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်တိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေပါတယ
်ဒီကနေ့မင်းတင်ပြမယ် EDN အသုံးက
Give a runFor the money.
ဖြစ်ပါတယ်။ Salon Bang က GIVE Give ကပေးတာ A ကတခု RUN Run ကပေးတာ FOR For ကအတွေ့ THE The MONEY The Money ကငွေဆိုတော့စကိုက်ထုံးရဲ့တိုက်ရိုက်ဒီပဲကတော့ငွေအတွေ့ပြေးပြရတာပေါ့။ဒီအသုံးဆင်းသက်လာတာကတော့မြင်းပြိုင်ဘွဲ့ကလို့ဆိုပါတယ်။ပြိုင်မြင်းတွေပေါ်လောင်းကြီးထိုးကြရင်အဲ့ဒီလောင်းသူတွေနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ပြေးစေခြင်းရတာကတော့ဓမ္မတာပါ။မြန်မြန်လောင်းကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီ။ EDM အသေးပဲကလည်းအလားတူပါပဲ။နေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Grubbe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
သူကသိက္ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့သိက္ကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ She's a very smart politician.I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မင်းဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကို EDM အသုံးရဘယ်လိုပြောမလဲ?
Give a run for the money.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်မြမအရေးသုံးသပ်ချက်ကိုတင်ဆက်ပြပါတော့မယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းရခိုင်ပြည်နယ်မောင်းတော်မြို့နယ်လုံညိုရေးစခန်းတွေကိုစီးနင်းတိုက်ခိုက်ခံရတာဟာပြည်တော်စုတစ်ခုလုံးနဲ့အမျိုးသားလုံညိုရေးပြဿနာဖြစ်တယ်လို့ရခိုင်တိုင်းရင်းသားခေါင်းဆောင်တူဦးဖြစ်တဲ့ဦးလှစောကဆိုပါတယ်အဲ့ဒီပြဿနာရဲ့ဈေးမြေကိုဖြေရှင်းနိုင်ရေးအတွက်အစိုးရတက်မတော့ရခိုင်တိုင်းရင်းသားတွေအပါအဝင်ပြည်သူလူထုတရလုံးကနိုင်ငံရေးအင်အားစုအားလုံးနဲ့ညှိနှိုင်းပြီးတော့အပြေရှာဖို့လိုတယ်လို့ဆိုပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးကျော်စံတာကဦးလှစောနဲ့သူ့ရဲ့အမြင်ကိုဆက်သွယ်ပြီးတော့ဆွေးနွေးတုံ့တက်ရမှာဦးလှစောကအခုလိုစပြီးတော့ပြောပြခဲ့ပါတယ်
ကျွန်တော်တို့ကလေဟိုအစိုးရမဖွဲ့ခင်ကတည်းကလေကျွန်တော်တို့ရခိုင်ပါတီနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့တော့ရခိုင် issue ကိုတင်ပြတဲ့ခါမှာအခုဒီရှိနေတဲ့ဒီမွတ်စလင်ပြဿနာပေါ့လေဒါရိုဟင်ဂျာပြဿနာကိုကျွန်တော်တင်ပြခဲ့ပါတယ်။တော့ကျွန်တော်တို့လွှတ်တော်ထဲမှာ1982တော့နဲ့ပတ်သက်ပြီးတော့ကျွန်တော်အစိုးရတင်တဲ့ကိစ္စနောက်ကိုဖီအန်နန်ပြဿနာတင်တဲ့ခါမှာလေရခိုင်ပြဿနာဟာပေါ်တည်တည်ကိစ္စမဟုတ်ဘူးရခိုင်တည်းရဲ့စိုးရိမ်မှုအင်မတန်စိုးရိမ်နေဆိုတဲ့အနေအထားကိုရခိုင်နဲ့သိတယ်ဒါဟာဒီတော်စုကြီးတစ်ခုလုံးတည်းအမတန်အန္တရာယ်ကြီးမားတယ်ဆိုတဲ့အကြောင်းကိုလည်းကျွန်တော်တို့ပြောခဲ့ပါတယ်။ဒီလိုဖြစ်မယ်ဆိုတော့ကျွန်တော် definite မသိပေမဲ့ရခိုင်ဒေသရဲ့အခြေအနေကဟိုဘယ်လို complex ဆိုတော့တကယ်အချိန်မရေးပေါက်ကွဲနိုင်တဲ့နှင်းဖုံမီးတောင်ကြီးတစ်ခုလိုဖြစ်နေတယ်ဆိုတော့ကျွန်တော်တို့အကြုံတိုင်းကိုကျွန်တော်ပြောတယ်။ဒါကတကယ် strategy issue တစ်ခုပဲဆိုတော့ကြုံတိုင်းပြောပါတယ်ကျွန်တော်တို့။အခုတော့အဲ့လိုမထင်မှတ်ပဲနဲ့ပေါ့လေသူတို့လက်နက်ကင်အဖွဲ့အနေနဲ့လာတိုက်တယ်ဆိုတဲ့ဟာကတော့တော်တော့ဆူဆူသွားပဲကန်ဆိုးကျင်တာကတော့ကျွန်တော်တို့ဒီဘက်မှာတက်မတော်ကလည်းကချင်ဘက်မှာထိုးစစ်တွေလုပ်နေအချိန်ကျွန်တော်တို့ချမ်းပြည်ဘက်မှာလည်းကျွန်တော် SSPP နဲ့ RCSS တို့နဲ့တက်မတော်နဲ့ကြားထဲမှာပြဿနာတွေဖြစ်တဲ့အချိန်မှာသူတို့ကလက်ဦးမှုယူပြီးတော့အဲ့လိုဝင်လုပ်တယ်ဆိုတာကတော့ဒါကျွန်တော်တို့ပေါ်တည်တည်ထားလို့မရတော့ဘူးလို့ထင်ပါတယ်။
အဲ့တော့အခုလောလောဆယ်မှာတော့ဘယ်အဖွဲ့အစည်းဖြစ်တယ်ဆိုတာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကထုတ်ပြန်သံမကြားပါဘူး။အခုဒါပြန်ကြရေးဝန်ကြီးဥပ္ပေမြင့်ကိုယ်တိုင်ဥဆောင်ပြီးတော့ အဲ့ကိုကွင်းစင်းနေတယ်လို့သိရပါတယ်အခြေအနေမှန်ကိုသူတို့တကယ်မသိတို့လားဘယ်သူဆိုတာတကယ်မသိနိုင်တဲ့အခြေအနေလားသူတို့မထုတ်ပြန်ကြတာက
ဟိုကျွန်တော်တို့ရဲရှုပ်ပြောတဲ့ထက်မှာတော့ဒီသူတို့အဲ့ဒီလက်နက်ကင်ဖွဲ့တွေကဒါရိုဟင်ဂျာဆိုတဲ့ကြွကြော်တဲ့လာတဲ့ကျွန်တော်တို့မြန်မာစကားပေါ့လေကျွန်တော်တိုင်းရင်းသားဘာသာစကားကိုမသုံးဘူးအဲ့လိုမျိုးတွေတော့သူပြောတော့တော့ရှိတယ်တကယ်တော့ဒီပြဿနာကိုကင်တွယ်မယ်ဆိုလို့ရှိရင်ဒီလူတွေဟာတိုင်းရင်းသားတွေလားတိုင်းရင်းသားမဟုတ်တဲ့လူတွေလားနိုင်ငံသားတွေလားဒီဟာတွေရဲ့နောက်ွယ်မှာဘာရည်ရှိနေလဲဘသူကကြိုးကင်နေတယ်လဲဆိုတာကိုတော့အစိုးရအနေနဲ့ဒါတိတိကျကျပွင့်ပွင့်လင်းလင်းဖော်ထုတ်ဖို့လိုနေပါပြီဒါပေမဲ့ရခိုင်တွေကတော့သိပါတယ်ဒီလူတွေဟာဘယ်ကလာတဲ့လူတွေလေးဘာတွေလုပ်လဲဆိုတာသိတယ်ပေါ့ဒါပေမဲ့ကျွန်တော်ရခိုင်တွေရဲ့တိမှုကလည်းတရားဝင်မဖြစ်တဲ့ခါကျတော့ကျွန်တော်ဘေးစကားလို့ဖြစ်တာပေါ့ဒါပေမဲ့ကျွန်တော်တို့ကဒီဒေသမှာရှိတဲ့ပြဿနာတွေတော့ကျွန်တော်တို့အင်မတန်စိုးရိမ်ရတဲ့တို့ဒီရခိုင်လူဖွဲ့စည်းရဲ့ပြဿနာပြည်ထောင်စုရဲ့ပြဿနာကိုရခိုင်ရဲ့အစီအစုံမှာဒါပေမဲ့ကုလလောဆယ်မှာတော့တက်ဆိုင်ရာတွေကတော့ဘာမှပြောတာဆိုတာတော့မရှိဘူးအဲ့တည်းလဲကျွန်တော်တို့ကလည်းစိတ်မလောအောင်စောင့်ကြည့်နေပါတယ်ဒါပေမဲ့အမှန်တရားကိုတော့ကျွန်တော်တို့ကသိသင့်သလောက်တော့သိတယ်လို့ပဲကျွန်တော်တို့ရခိုင်ရဲ့ခံယူပါတယ
်ဟုတ်ကဲ့ကျွန်တော် NLD ကိုဦးကလာစောတို့တင်ပြခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့တစ်ခုပြောချင်တယ် NLD မှာဟိုတုန်းကအနာမရခင်တုန်းကပထမဦးဆုံးဒီဥတင်ဦးအငင်းစားကကွေးဝန်ကြီးအငင်းစားဘူဂျိုကြီးသူရဥတင်ဦးကဒီကိစ္စကိုသူထက်တဲ့ဝင်ဝင်သိတယ်ဆိုတော့အကြောင်းပွင့်ပွင့်လင်းလင်းပြောခဲ့ပြတာတွေရှိပါတယ်အခုကျတော့အဲ့ဒီလေတန်းတွေဆိတ်သွားပြီလားဒါဘယ်လိုသုံးသပ်လို့လဲအဲ့ဒါဟာအနာမရခင်တမျိုးအနာရပြီးတော့သဘောထားပြောင်းသွားတတ်တယ်ဆိုတာမျိုးသုံးသပ်မလားအဲ့လို
ဟိုကျွန်တော်တို့အမြင်ကတော့လေရခိုင်ပြည်နာမှာအဓိကရိုဟင်ဂျာဆိုပြီးတော့ဒီ ethnic identity အတုနဲ့နိုင်ငံရေးတိုက်ခွဲတွေဝင်လာတဲ့ပြဿနာပေါ့လေအဲ့ဒီပြဿနာပေါ်မှာ NLD နေနဲ့ပြပြတတရက်တီရတော့ကျွန်တော်မမြင်ဘူးနောက်တစ်ခုကကန်ဆိုးတာကတော့ကျွန်တော်တို့ပေါ်မှာပဲတလွဲမြင်တယ်ပေါ့လေ NLD ကိုဘူကလန်တိုက်တယ်ပေါ့လေအဲ့လိုမျိုး NLD လုတာတွေကိုမလက်မခံဘူးကျွန်တော်ကိုဖီယာနဲ့ကော်မရှင်မှာဆိုလို့ရှင်လဲဒေါအောင်ဆန်းစုကြည်ကကျွန်တော်တို့ပေါ်မှာနားမလဲတဲ့စကားတွေကိုနိုင်ငံတကာဆင်မြင်ပေါ်မှာလဲသူပြောသွားပါတယ်အဲ့တော့သူကဝန်းနေတယ်လို့ပြောတယ်ကျွန်တော်ကပိုပြီးဝန်းနေတာပေါ့အဲ့တော့ဒီမူဆလင်ဒီအကြံဖက်အုပ်စုတွေကကျွန်တော်တို့ဒီနိုင်ငံတော်ရဲ့လုံခြုံရေးအဖွဲ့တွေကိုတိုက်တယ်လက်နက်တွေသိမ်းတယ်ဒါတော်တော်ဆူဆူအဝါကိစ္စပဲနော်အဲ့တော့ဒီဟာကိုစစ်တပ်အနေတပ်မတော်အနေနဲ့ကြတော့လေကျွန်တော်တို့ဒါလုံခြုံရေးကိစ္စကရှင်းမယ်ဒါပေမဲ့နောက်ွယ်မှာနိုင်ငံရေးပြဿနာကြီးကြီးမားမားရှိတယ်ဆိုတာကိုတော့အာဏာရပါတီနဲ့သိဖို့လိုပါတယ်စီရင်ရကျွန်တော်လုံခြုံရေးရှင်းလိုက်ုံနဲ့ဒါမပြီးသေးဘူးနောက်ဆက်တွဲနိုင်ငံရေးပြဿနာရှိတယ်အဲ့တော့ဒီဘူးဒီလောက်မောင်းတော့နေမြေမှာကျွန်တော်တို့အဲ့ဒီရိုဟင်ဂျာစတိတ်တခုထောင်မယ်ဆိုတဲ့နိုင်ငံရဲ့ရည်ရွယ်ချက်ဆိုတာကိုရခိုင်တွေကပြောလို့ရှိရင်ရခိုင်တွေကအစိုးရလွန်နေရခိုင်တွေကဘာဖြစ်တယ်ညာဖြစ်တယ်ဆိုတာမျိုးအဲ့တော့ကျွန်တော်တို့ရခိုင်တွေပူတာကရခိုင်တွေအတွက်ကိုမဟုတ်ဘူးကျွန်တော်တို့ပြည်ထောင်စုကြီးတခုလုံးတဲ့ဒါအမျိုးသားလုံခြုံရေးပြဿနာနဲ့ကျွန်တော်ပြောတာဒါပေမဲ့ကျွန်တော်တို့ပြောလိုက်လို့ရှိရင်ကျွန်တော်တို့ကပဲဘီလိန်ဖြစ်တော်တဲ့အနေထားမျိုးဖြစ်တဲ့ခါကျတော့အခုလက်လောလောဆယ်လက်ငင်းပြဿနာကတက်တည်ပြသွားပါပြီ
အဲ့တော့ဦးကလာစောပြောတဲ့အထက်မှာဒီဒေတာကိုခွဲထုတ်ပြီးတော့သူတို့စီကြပြည်နယ်စီကြဒေတာတောင်းဖို့ကြိုးစားတယ်ရည်ရွယ်ချက်ရှိတယ်ဆိုတာကိုမြန်မာပြည်မနိုင်ငံရေးခေါင်းဆောင်တွေပေါ့ NLD ကပုဂ္ဂိုလ်တွေအပါဝင်ကျွန်တော်တွေသဘောမပေါက်ကြဘူ
းဟုတ်ကဲ့ခင်ဗျာနားမလည်ဘူး ethnic identity ဆိုတာကိုအဲ့ဒီ Rohingya ဆိုတဲ့လူကတောင်းတယ်ကျွန်တော်တို့ကရခိုင်တွေက ethnic identity ဆိုတာလက်မခံဘူးကျွန်တော်တို့ကသူတို့ရဲ့ရာသင်ရထိုက်တဲ့လူခွင့်ရေးဆိုတဲ့ကိစ္စတွေနိုင်ငံတွေကစံနှုန်းတွေကျွန်တော်တို့ကကိုယ်လက်ခံတယ်လူလဆောခီးတော့ခွင့်လူသားတယောက်နဲ့ရတဲ့ရတဲ့လက်ခံတယ် ethnic identity ကိုကျွန်တော်လက်မခံဘူး။ဘာလို့ဆို ethnic identity ရတော့ရင်2008ဖွဲ့စည်းပုံအရအဲ့နေရာမှာကျွန်တော်တို့ဒနုတို့လိုပေါ့လေကျွန်တော်တို့ဒီပလောင်တို့လိုဘိုးတို့လိုကိုပိုင်အုပ်ချုပ်ရေးဒေသတခုဆိုတာပေါ်လာပါလိမ့်မယ်။ပေါ်လာဆိုရင်ဘူးဒီတော်မောင်တော်ဆိုတော့သွားပြီးကျွန်တော်တို့ပြေးလိုက်ရပြီရခိုင်သွားပြီဘူးဒီတော်တော်ရခိုင်နေလို့မရဘူး။အခုတော့မှဘူးဒီတော်မောင်တော်အေရီယာမှာဒီကျွန်တော်တို့မွတ်စလင် population ဟာ95ရခိုင်လောက်ရှိတယ်အဲ့ဒါဟာ legal ကို illegal ကိုကျွန်တော်တို့ဘာမှလည်းမရင်မရဘူးအဲ့တော့82 law နဲ့လုံးမယ်ဆိုတော့ကျွန်တော်အဆိုတင်တော့လေ NLD ကပဲကန့်ွက်တယ်အင်မတန်ဝန်းနေဖို့ကောင်းတယ်နော်အဲ့တော့ကျွန်တော်နားလည်တာကတော့ဒီလက်ရှိအဆိုအဟာဒီပြဿနာပေါ်မှာဘာမှရေရရထဲထဲဝင်ဝင်မသိဘူးပဲအဲ့တော့ထဲထဲဝင်မသိဘူးဆိုတော့ရတယ်မသိတာကိစ္စမရှိဘူးအဲ့တော့ဒီကိစ္စမှာရခိုင်ပြည်သူတရက်လုံးကကျွန်တော်တို့မြေသားပဲဖြစ်ပြီးတော့ရခိုင်ပြည်နယ်တစ်ခုလုံးဟာမိလောင်မြေဖြစ်ပေးရမလားဆိုတဲ့မိခွန်းအထိကျွန်တော်တို့ရခိုင်နယ်ရင်ထဲကိုရောက်လာပြီ
။အဲဒီတော့ရခိုင်တွေအနေနဲ့ရခိုင်ပြည်သူလူထုအနေနဲ့အဓိကဘသူ့ကိုအားကိုးစရာရှိတယ်ဗျ။အမအပြင်ဆိုကြပါစို့ဒီနေ့ကဆရာတော်ကြီးတပါမိန်ကြားတာကိုကြားလိုက်မိပါတယ်။ဆရာကတောင်းပန်ဆိုင်စစ်တပ်ကိုလွှဲပါပြောတော့ အဲ့မှာတုံ့ပြန်ပြီးရောရေးကြတဲ့ဒီမိုကရေစီကိုဆန့်ကျင်သလား NLD ကိုမကြိုက်ဘူးလားဆိုပြီးပြောကြတော့ခိုင်းပြည်သူလူထုအနေနဲ့ဘယ်သူကိုအားကိုးကြသလဲအဲ့တော့
ကျွန်တော်ဟိုလုံခဲ့တဲ့ဒီ2012ပြဿနာဖြစ်ပြီးတော့ကျွန်တော်ကင်ဘာရာမှာစာတမ်းတစ်ခုဖတ်တုံးလဲကျွန်တော်ပြောပါတယ်ရခိုင်လူပွဲစီဟာပါမန်တိုင်ဇေးရှင်းနဲ့ Islamization ကြားထဲမှာညံ့နေတယ်နော်အဲ့တော့ကျွန်တော်တို့ဒီဗမာပြည်မှာရှိတဲ့ဗမာနိုင်ငံရေးသမားတွေကျွန်တော်တက်မတော့အပါဝင်တွေလူဟာသဘောထားကြီးကြီးနဲ့ရခိုင်တွေကိုတကယ်နီနီထွေးထင်းနဲ့ပြည်တော်စုတစ်တစ်ခုကိုတိဆောက်မယ်ဆိုတဲ့သဘောထားရှိဖို့လိုပါတယ်။ဘာလို့ဆိုတော့ဒီကျအမတန်ကြောက်ကုန်ကောင်းတဲ့ Islamization အန်ဒီယဆိုတာကိုကျွန်တော်တို့ရခိုင်တွေက direct ကြုံနေရပြီ။ကဘာကြီးမှလည်း Islamization ဆိုတာပုံစံအမျိုးမျိုးနဲ့ကျွန်တော်လုံးနေတယ်။အဲ့တော့ကျွန်တော်တို့ရခိုင်တွေမှာလောလောဆယ်ကကျွန်တော်တို့ကိုယ်ကျမကိုယ်ဖန်တီးပန်ခွင့်လည်းမရှိဘူး။တော့ဒါပေမဲ့ကျွန်တော်တို့ဟာကိုယ်လူမျိုးကိုယ်ကိုယ်ဂုံတိုက်ခါကိုယ်အမျိုးသီလကိုစောင့်ပြီးတော့ကျွန်တော်ကြမ်းကြမ်းခံတဲ့လူမျိုးပါ။ကျွန်တော်တို့မှာနောက်ဆုံးစရာလည်းမရှိဘူးကျွန်တော်ယူမကြော်ပြီးဗမာပြည်ရောက်သွားမယ်ဒါမှမဟုတ်ကျွန်တော်ဘင်္ဂလားပင်လယ်ော်ထဲရောက်မယ်ဒါပဲရှိတယ်ဒါပေမဲ့ကျွန်တော်တို့မှာအကြီးမားဆုံးရင်ဆိုင်နေရတဲ့ Islamization ကိုလုပ်တဲ့ခါမှာဗမာတပ်မတော်အနေနဲ့တော်လကောင်းဗမာနိုင်ငံရေးပါတီတော်လကောင်းရခိုင်ပြည်သူလူထုရဲ့တကယ်စိုးရင်ကြောင်းများစိတ်တွေကျွန်တော်တို့တကယ်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုစာနာနားလေပြီးဖို့လိုပါတယ်အဲ့လိုစာနာနားလေပြီးမှုမရှိဘဲနဲ့ကျွန်တော်တို့ကိုတစ်ဖက်တည်းအပြစ်ပုံတာမျိုးကျွန်တော်တို့ထက်ဘူခံစားသလိုကိုသိတာမျိုးဆိုရင်တော့ကျွန်တော်တို့ပြည်ထောင်စုစိတ်ဓာတ်ခန့်ချောက်နေတဲ့ဒီနိုင်ငံကြီးမှာရခိုင်တရဲကံကံမှာလည်းမတွေ့တော့ဘူးကျွန်တော်တို့မှာနောက်ဆုတ်စရာလည်းမရှိတော့ပါဘူ
းဟုတ်ကဲ့နောက်တစ်ခုကဒီကသနာကိုကင်တွယ်ကြတဲ့နေရာမှာစီးလုံးညီညွတ်မှုပေါ့လေညီညွတ်ဖို့ဒါ unity ကပို့ပြီးတော့အရေးကြီးတယ်ထင်ပါတယ် unity ဆိုတာဟာရခိုင်ပြည်နယ်ကိုအုပ်ချုပ်နေတဲ့အစိုးရနဲ့ရခိုင်ပြည်သူနဲ့ရခိုင်ပြည်ကနိုင်ငံရေးပါတီနဲ့တခါရခိုင်ပြည်နယ်ကနိုင်ငံရေးအတိုင်းဝိုင်းနဲ့ပြည်ထောင်စုကနိုင်ငံရေးအတိုင်းအဝိုင်းနဲ့စသဖြင့်အနာရ NLD ပါတီနဲ့ဆိုရဲအဲ့လိုတညီတညွတ်ထဲတက်မတော်နဲ့အလုံးညီညီညွတ်ညွတ်ကင်တွေပြီးတော့အမြင်ဖလှယ်ပြီးလုံမဖြစ်မဲ့ထင်ပါတယ်အဲ့တော့အဲ့ညီညွတ်မှုကိုတော့ဘယ်လိုတခြားကြမလဲအခုလောလောဆယ်မှာပဲအစိုးရဖွဲ့တာနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေတော်တော်များများရှိနေကြပါတယ
်ကျွန်တော်ဦးကျော်စံပြောတာကိုလက်ခံပါတယ်ကျွန်တော်တို့ကအကုန်လုံးညီညီညွတ်ညွတ်နဲ့တော့ကျွန်တော်တို့ဟာကျွန်တော်တို့အလွန်အကျွံတောင်းဆိုတာလည်းကျွန်တော်တို့မရှိပါဘူးရခိုင်နေနေနဲ့လည်းနိုင်ငံရေးရအလွန်လွန်လွန်ကျွံကျွံတောင်းဆိုပြီးတော့ရခိုင်သမ္မတနိုင်ငံထောက်မဲ့ခွဲထွက်မဲ့တောင်းတာလည်းမဟုတ်ပါဘူးကျွန်တော်တို့ပြည်ထောင်စုကြီးတစ်ခုထဲမှာကျွန်တော်ဂုံတိုက်ခါရှိတဲ့လူမျိုးတိမျိုးနဲ့ကျွန်တော်နေကျင်တာနော်ဒီနိုင်ငံကိုတကယ်နိုင်ငံရေးရထိန်းချုပ်ထားတဲ့တပ်မတော်အနေနဲ့တော်လကောင်းအာဏာရ NLD စိုးရနေဆိုလကောင်းကျွန်တော်တို့ပေါ်မှာတကယ်နွေးနွေးထွေးနဲ့ညီရင်ကိုလို့တကယ် dialogue partner တစ်ခုလို့တကယ် democratic partner တစ်ခုလို့တည်ဆောက်မယ်ဆိုတဲ့စိတ်ဓာတ်ကိုသူတို့ရှိဖို့လိုပါတယ်အဲ့လိုမရှိဘဲနဲ့ကျွန်တော်တို့ဘာမှမသိဘဲနဲ့အဲ့ဒါလုတာမျိုးကျွန်တော်ဘေးဖယ်ပြီးတော့လုတာမျိုးเนาะကျွန်တော်တို့ထဲပူသိတာမျိုးဆိုရင်တော့အဲ့လိုဆိုရင်ရခိုင်ပြည်ပြည်ထနာဘလို့ဘာဖြည့်ရှင်လို့ရမှာမဟုတ်ဘူးကျွန်တော်တို့ကတော့ညှိနှိုင်းဖြည့်ရှင်ဖို့လက်တွဲဖို့ခံစားရှင်ကျွန်တော်အခြေဆုံးကခံမယ်ဘာလို့ဆိုဒီနေ့ဒီနေ့မြေဟာကျွန်တော်တို့ဘိုးဘေးစုစားတွေအစဉ်ဆက်နေလာတဲ့နေကျွန်တော်တို့ရဲ့သမိုင်းနေမြေအဲ့တော့ဒီနေ့မြေအတွက်ကျွန်တော်တို့ကာကွယ်မယ်ဆိုကျွန်တော်အခြေဆုံးကကာကွယ်မယ်လူတွေပဲကျွန်တော်တို့ထဲပူရှိတယ်ဆိုတာဘလို့ဘာမဖြစ်နိုင်ဘူးအဲ့တော့တမတော်ရောနိုင်ငံရေးပါတီရောကျွန်တော်တို့ရောပြခိုင်ပြည်သူရောညီညီညွတ်ညွတ်ပူပေါင်းပေါင်းနဲ့ကျွန်တော်တို့ကိုအကြီးအကဲမစိန်ခေါ်နေတဲ့ဒီပြဿနာကြီးကိုဘယ်လိုရှင်းမလဲဆိုတဲ့ idea ကိုကျွန်တော်တည်ဆောက်ဖို့လိုပါတယ်ဆို
တော့နောက်တစ်ခုမေးချင်တာဥက္ကလာဆိုဒီကိစ္စဟာနိုင်ငံရေးအာရုံလွှဲခြင်းလို့လောက်တာအနာပိုင်းတွေဘက်ကစစ်တပ်ဘက်ကလို့တချို့ကလည်းသုံးသပ်ကြပါတယ
်အာကျွန်တော်တော့မထင်ဘူးဘာလို့ဆိုဒီစလင်တွေဝင်စီးတယ်ဆိုတဲ့ကိစ္စဟာကျွန်တော်တို့ဒီတမတော်အနေနဲ့လည်းအများကြီးကိုသိခါအများကြီးထိခိုက်ပါတယ်အဲ့တော့ဒီလောက်ဂုံတိတ်ကစတေးပြီးတော့လုံမယ်လို့လည်းမထင်ဘူးเนาะနောက်တစ်ခုကအဲ့ဒီလုတဲ့လူတွေကတကယ် synchronize ဆိုရင်နေရာသုံးနေရာတွေမှာလုတ်တယ်တက်မတော်ကကရှင်ဘက်ကိုထိုးစစ်တွေဝင်နေအချိန်ကျွန်တော်ချမ်းပြည့်ဖက်မှာစီရဲအရှုပ်ရှင်းနေဖြစ်နေချိန်မှာအဖွင့်ကောင်းယူပြီးတော့လုတ်တော့တဲ့လူတွေမြင်တယ်နောက်တစ်ခုကသူတော့လုတ်တဲ့ချိန်မှာမချေမနှောက်မှာပဲကိုဖီအာနန်ကော်မရှင်ကအသက်ဝင်ပြီးလုတ်တော့မယ်အဲ့ကိုဖီအာနန်ကော်မရှင်ကလည်း very controversial ဒီပြည်သူ့လွှတ်တော်နဲ့ပြည်သူ့လွှတ်တော်ကြားထဲမှာဘယ်လိုဆုံးဖြတ်မလဲမသိတဲ့ချိန်မှာသူတို့စီရရလက်ဥမှုယူပြီးတော့သူတို့အလံကိုလွှင့်တာလိုပဲမြင်ပါတယ
်ဒါကတော့အပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာပြည်သုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ကမ္ဘာ့ဘဏ်မှာကျန်းမာရေးပညာရှင်အဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာနမ်မိုးခန့်ရဲ့အမည်ကိုနားဆင်ကြပါမယ်ခင်ဗျာ
ကျွန်တော်တို့တွေရဲ့စိတ်ထဲမှာရှိနေတဲ့ inner child ပေါ့ကလေးတွေကလေးစိတ်ကလေးတွေပေါ့နော်အဲ့ဒါလေးကိုအမြင့်တန်းနေအောင်ပြူထောင်ပေးနေဖို့လိုတယ်လို့ယုံကြည်တယ်အဓိကအကြောင်း၄ချက်ရှိတယ်ပေါ့ပထမချက်ကကြတော့ ဒီကလေးလေးတွေဟာသူ့ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့လူတွေတရိစ္ဆာန်နေတဘာဝပတ်ဝန်းကျင်တွေအဲ့ဒါတွေအားလုံးကိုသူတို့ကပုံပွင့်လင်းလင်းလေးနဲ့မြင်နေတယ်ပေါ့နော်ဥမာအဖြစ်ကလေးလေးတယောက်ကငိုနေတာကိုတွေ့မယ်မပျော်နေတာကိုတွေ့မယ်ဆိုရင်သူကိုယ်တိုင်ကလည်းပဲငိုချင်လာတာမျိုးမျက်ရည်ဝဲလာတာမျိုးစိတ်မချမ်းသာတာမျိုးသူတို့ကခံစားရတယ်။ဒါသူတို့ကပတ်ဝန်းကျင်မှာရှိနေတဲ့အရာတွေကိုခံစားပေးနေနိုင်တယ်ဆိုတဲ့ဟာပေါ့နော်။အဲ့ဒါလေးကိုကြားတယ်လို့ညင်တယ်ဒုတိယတစ်ချက်ကကြတော့ပူဇံလေးလာခြင်းစိတ်ပေါ့။ဟိုကဘာဖြစ်လို့ဝါတာလဲ။ကောင်းကင်ကြီးကဘာဖြစ်လို့ပြာတာလဲပေါ့။မေးကြတယ်။လူကြီးတွေမေးတဲ့မေးခွန်းတွေရဲ့နောက်ွယ်မှာကြတော့သိမယိုးသားတာတွေပါလာတယ်ပေါ့နော်။ဒီဟောင်မေးလိုက်တာငါတက်တယ်ဆိုတာကိုပြကျင်လို့ဒါမှမဟုတ်ရှင်လဲ။သွားကျင်တဲ့လမ်းကြောင်းကိုရောက်အောင်လို့ဆွဲခေါ်ပြီးတော့မေးတဲ့မေးခွန်းမျိုးပေါ့နော်။အဲ့လိုမျိုးတွေမေးတတ်ကြတယ်။ကလေးလေးရကြတော့သူတိကိုတိကျန်လို့အယိုးခံစိမ့်နဲ့ကိုမေးတာအခုအဲ့ဒီကလေးတွေမေးတဲ့မေးကြီးမျိုးကျမတို့ကအခုမှပြန်ပြီးတော့တင်နေရခုအဖွဲ့စည်းဖွံ့ဖြိုးရေးလုပ်ငန်းတွေဆိုပြီးတော့လုပ်နေကြရပေါ့နော်အဲ့မှာနီးလန်းလေးတစ်ခုရှိတယ် appreciative inquiry ပေါ့နော်ကြီးကျူးခြင်းကိုအခြေခံပြီးတော့မေးတဲ့မေးခွန်းမျိုးလေးတွေပေါ့အကောင်းကိုမြင်ပြီးတော့မေးတဲ့မေးခွန်းမျိုးပေါ့လေကျမမြင်နေရတော့ခြားတော့ဘာမှမဟုတ်ဘူးအဲ့လိုတည်ခြင်းလို့အယိုးခံလေးနဲ့မေးတဲ့မေးခွန်းမျိုးကလေးလေးတွေမေးတဲ့မေးခွန်းမျိုးလေးတွေနဲ့စပြီးမေးစင်းရနေပြီးတော့ပြဿနာကိုဖြေရှားကြတာပေါ့နော်တတိယတစ်ချက်အနေနဲ့ကတော့ကလေးလေးတွေကသူတို့ကိုသူတို့တိတ်ပြီးတော့ဇမ်းမတင်နေကြဘူးပေါ့နော်ငါကတော့ဘသူမို့လို့ဘယ်ဝါမို့လို့ငါ့ကိုတော့ဒီလိုမျိုးဆက်ဆံမရမယ်အဲငါကိုယ်တိုင်ကလည်းဒီလိုမျိုးနေမရမယ်ဆိုတာမျိုးကလေးလေးတွေမှာမရှိသေးဘူး။ဒါပေမဲ့ဒီလိုပြောလိုက်လို့ကလေးတွေကသူတို့လုပ်တဲ့အလုပ်ကိုအေးနဲ့မထားဘူးလို့ဆိုလို့ကျွန်တော်မဟုတ်ဘူးနော်။ဥမာပကြီဆွဲနေတဲ့ကလေးလေးရဲ့မျက်နှာကိုကြည့်ကြည့်လိုက်။အရန်ဝယ်အာယုံစူးစိုက်ပြီးတော့သူတို့လုပ်နေတဲ့အလုပ်ပေါ်မှာတကယ်ကိုအလေးနဲ့ထားပြီးတော့လုပ်နေတဲ့ဟာကိုမြင်ရတယ်။ဒါပေမဲ့လုပ်ပေါ်မှာအလေးနဲ့ထားတာသူတို့ကိုသူတို့အလေးနဲ့ကြည့်ထားပြီးတော့မလုပ်နေတာမျိုးမဟုတ်ဘူး။လူကြီးတွေမှာကြတော့ဖြစ်တတ်တဲ့ပြဿနာဒီအလုပ်ဆိုရဲလုံးရက်ကိုအလေးနဲ့ထားရမယ့်အစားကိုလူကိုသွားပြီးတော့ကျွန်တော်တို့ကအလေးနဲ့သွားယူကြတာပဲအဲတော့ self importance ပေါ့နော်ကိုဟိုအလေးနဲ့သွားထားလိုက်တဲ့ပြဿနာပေါ့အဲ့ဒါဟန့်တာတွေဖြစ်ကုန်တယ်ပေါ့နော်ကလေးတွေမှာကြတော့အဲ့ဒါမရှိနောက်နံပါတ်၄ချက်မြောက်ပေါ့ကလေးလေးတွေကအမားလုပ်ဖို့မကြောက်ကြဘူးလူကြီးတွေကသွားပြီးတော့သူတို့ဩဇာတွေမလွမ်းခင်အထိပေါ့နော်မှားမှာမို့လို့ပြောက်ပြီးတော့မလုပ်ဘူးဆိုတာမျိုးမရှိဘူးအဲ့ဒီခါကျတော့သူတို့စီမှာ creativity လို့ခေါ်တဲ့စံသစ်တည်ထွင်ခြင်းနဲ့စိတ်လေးကအများနဲ့ရှင်သန်နေတယ်။စံသစ်တည်ထွင်ခြင်းနဲ့စိတ်ရှိဖို့ကကျွန်တော်တို့အခုကဘာမှဖြစ်နေတဲ့အခက်အခဲကိုကျော်လွှားနိုင်ဖို့အတွက်ကိုအရန်အရေးကြီးတဲ့အခြေသွေးတစ်ခုလို့ကျွန်တော်ကတော့ယုံကြည်တယ်။ဥမာပေါ့နော်ဘီလ်ဂိတ်ဆိုလူတိုင်းသိကြတယ်။ဘီလ်ဂိတ်ငယ်ငယ်တုန်းကဒါစက်ပစ္စည်းတွေနဲ့စော့ကစားနေတာကိုတွားပြီးတော့သူ့ရဲ့မိဘကဒါသားရေးရှောင်းမလုံးနဲ့ရှောင်းမကလီနဲ့ပြက်ကုန်ပါလိမ့်မယ်လို့ဒါဟန့်တာခဲ့လို့ရှိရင်ဒီနေ့ဒီချိန်မှာရှိမဖြစ်လို့မျိုးသုံးနေကြတဲ့ကွန်ပျူတာတွေနည်းပညာထိုးတက်မှုတွေပဲရှိပါတော့မလဲ။အဲ့တော့အမားလုံးမိမာကိုကြောက်တဲ့အကြောက်တရားမျိုးမဖြစ်စီပဲနဲ့တင်ယူနေရတဲ့ကလေးလေးတွေစီမှာတက်ကအယံမြန်နေပြီးတော့စံသစ်တီထွင်တဲ့ညံလေးတွေကလည်းအရင်မဲ့ရှိကြတယ်ပေါ့အဲ့တော့ကျမတို့ကကလေးလေးတွေဆိုမျိုးကိုယ့်ရဲ့ပတ်ဝန်းကျင်တွေကရှစ်ခင်နားလဲတတ်တဲ့စိတ်မျိုးတွေကိုတက်ပြီးတော့မွေးသွားနိုင်မယ်သိနားလဲခြင်းနဲ့စိတ်တွေအခြေခံပြီးတော့မိကုံးလေးတွေမွေးသွားမယ်ဆိုအဖြေလေးတွေတွေ့လာမယ်စံသစ်တီထွင်ခြင်းနဲ့စိတ်လေးနဲ့အခြေခံပြီးတော့လဲဆက်သွားလိုက်မယ်ဆိုလို့ရှိရင်ပြဿနာအခက်အခဲတွေအတွက်ကိုလည်းအဖြေတွေကိုဆက်ပြီးတော့ရှာလာနိုင်မယ်ကိုအရင်ဘယ်သူဘယ်ဝါဆိုပြီးတော့မနေတဲ့အတွက်ကြောင့်မလို့တယောက်နဲ့တယောက်မှလဲနားလဲမှုတွေကိုပို့ပြီးတော့တည်ဆောက်လာနိုင်မယ်အားရအားလုံးအတွက်ကြောင့်မလို့ညီမယုံကြည်တာကတော့ green site ထဲမှာရှိနေတဲ့ inner child လေးကိုအမြဲရှင်းတန်နေအောင်မွေးထားရပါမယ်
။အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ကျမ်းမာရေးတာဝန်ထမ်းဆောင်နေတဲ့ဒေါက်တာနန်းမှုခန့်ရဲ့အမြင်ကိုနားဆင်ကြရတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
ကျမ်းမာတန်းလူညီများမှုဟာစီးပွားရေးလုံခြုံရေးနဲ့လူတွေရဲ့ဘဝတွေတိုးတက်မြင်မားစေနိုင်တဲ့အားကောင်းတဲ့စွမ်းရည်ရှိပါတယ်။ကမ္ဘာကြီးအနေနဲ့လုပ်ငန်းခွင်တွေမှာကြားမအရေးအတွက်ခွဲခြားမှုကိုတားဆီးနိုင်မယ်ဆိုရင်ကမ္ဘာ GDP ဟာ2025ခုနှစ်အကုန်မှာအမေရိကန်ဒေါ်လာ28ထရီလီယံထိမြင့်တက်လာနိုင်ပါတယ်။ဒီပမာဏဟာကမ္ဘာလက်ရှိ GDP ရဲ့၄ဘုံတစ်ဘုံလောက်ရှိတယ်လို့ကမ္ဘာလက်ရှိကျွေးမီပမာဏရဲ့တစ်ဝက်နီးပါးလောက်နဲ့လည်းညီမျှတယ်လို့နိုင်ငံတကာအမျိုးသမီးရေးရာအမေရိကန်ထူးတန်တမန်ကက်သရင်းရက်ဆယ်ကမကြသေးခင်ကပဲမိန့်ခွန်းတစ်ခုမှပြောကြားခဲ့ပါတယ်။ ကြားမခွဲခြားမှုလျော့နေတဲ့နိုင်ငံတွေဟာပိုလုံခြုံမှုရှိပြီးစစ်ဆက်ဆွေးနွေးပွဲမှာအမျိုးသမီးတွေပါဝင်လာတဲ့အခါငြိမ်းချမ်းရေးသဘောတူညီချက်တွေဟာရေရှည်ခိုင်မြဲတာကိုလေ့လာချက်တွေမှာတွေ့ရှိခဲ့ရတာကိုလည်းသူကထောက်ပြခဲ့ပါတယ်။ဒါပေမဲ့လည်းကြားမဒန်းတူညီများမှုကိုအပြည့်အဝကျင့်သုံးပါတယ်လို့ကမ္ဘာပေါ်မှာဘယ်နိုင်ငံကမှမကြွေးကြော်နိုင်သေးပါဘူး။ကမ္ဘာတစ်ဝှမ်းမှာအမျိုးသမီးတွေဟာနိုင်ငံရေးနဲ့လုပ်ငန်းခွင်တွေမှာအထူးသဖြင့်ဥဆောင်မှုပေးရတဲ့နေရာတွေနဲ့လစာများများရတဲ့လုပ်ငန်းတွေမှာပါဝင်နိုင်မှုတိတ်ကိုနည်းလွန်းတယ်လို့လည်းတန်မတ်ကြီးရက်ဆဲကပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲဆင်းရဲသားတွေထဲမှာအမျိုးသမီးတွေအများအပြားပါဝင်နေပါတယ်။ဆင်းရဲမွဲတေမှုရဲ့မျက်နှာဟာအမျိုးသမီးတစ်ယောက်ဖြစ်တယ်လို့လူတွေပြောကြတာကိုလည်းကြားဘူးတလို့အမျိုးသမီးတွေဟာကမ္ဘာချမ်းသာကြွယ်ဝမှုရဲ့ငါးပုံတစ်ပုံကိုသာပိုင်ဆိုင်တဲ့အတွက်ဒီစကားဟာအဓိပ္ပာယ်ရှိတယ်လို့လည်းတန်မတ်ကြီးကပြောဆိုခဲ့တာပါအခုအခါကမ္ဘာခေါင်းဆောင်တွေအနေနဲ့ကြားမဒန်းတူညီများမှုကိုမြင့်တင်ပေးခြင်းကနေလူတိုင်းအကျိုးရှိတယ်ဆိုတာကိုစတင်လက်ခံလာနေကြပြီလို့လည်းပြောဆိုခဲ့ပါတယ်ဒါကြောင့်လဲကြားမဒန်းတူညီများမှုဟာအမေရိကန်နိုင်ငံသားရဲ့မူဝါဒရဲ့အစိပ်ပိုင်းတစ်ရက်ဖြစ်ထည့်သွင်းထားတာဖြစ်ပါတယ်အမေရိကန်ရဲ့အဓိကကြိုးပမ်းမှုတွေထဲကတစ်ခုကတော့မိန်းကလေးတွေပညာသင်ကြားရေးနဲ့လုပ်ပိုင်ခွင့်တွေပို့ပြီးတော့ရရှိလာရေးအာရုံစိုက်လှုပ်ဆောင်နေတာပဲဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ခွဲအားစလို့မိန်းကလေးတွေပညာသင်ကြားနိုင်ရေးအဓိကထားပြီးသမ္မတအိုဘားမားစတင်ခဲ့တဲ့ Let's Girls Learn အစီအစဉ်ဟာဆိုရင်ဆယ်ကျော်သက်မိန်းကလေးတွေအတွက်ရည်ရွယ်ပြီးတော့ကမ္ဘာတစ်ဝှမ်းမှာစတင်ခဲ့တာပါ။အမျိုးသမီးတွေအတွက်အဥ္စာပစ္စည်းအမွေဆက်ခံခွင့်ဒါမှမဟုတ်ပိုင်ဆိုင်ခွင့်တရားဝင်အလုတ်ကင်ဈေးကွက်ဝင်ရောက်လုတ်ကင်ခွင့်ဒါမှမဟုတ်ရင်လည်းဘဏ်လုပ်ငန်းတွေရဲ့ဝန်ဆောင်မှုတွေကိုရရှိခံစားခွင့်တွေမှာအတားအဆီးဖြစ်နေတာတွေကိုပယ်ဖျက်နိုင်ဖို့လည်းအမေရိကန်ပြည်ထောင်စုကနိုင်ငံတော်တော်များများနဲ့လက်တွဲလှုပ်ဆောင်နေပါတယ်။တခါတရံမှာကြားမဒန်းတို့ညီများမှုဟာအဆုံးမရှိနိုင်တဲ့ကြိုးပမ်းမှုတစ်ခုလို့မဖြစ်နိုင်တဲ့အလုပ်တစ်ခုနဲ့တူတယ်လို့လည်းတန်မတ်ကြီးရက်ဆက်ကပြောဆိုခဲ့ပါတယ်။တကယ်တော့တိုးတက်အောင်လုပ်မယ်ဆိုရင်လုပ်လို့ရပြီးလောကကြီးနဲ့တလူတဖြည်းဖြည်းချင်းတဆင့်ပြီးတဆင့်ဆွေးနွေးမှုတွေနဲ့ကမ္ဘာတဝန်းမှာရှိတဲ့အမျိုးသားတွေနဲ့ယောက်ျားလေးတွေအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ဘဝကိုတိုးတက်အောင်လှုပ်ဆောင်နိုင်ပါတယ်။ဒီလိုလှုပ်ဆောင်ခြင်းအပြင်ငြိမ်းချမ်းရေးအောင်မြင်မှုနဲ့လုံခြုံရေးဆိုင်ရာဘုံရည်မှန်းချက်တွေကိုမျှဝေခန်းစားနိုင်ကြမှာလည်းဖြစ်ကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မှုကြောင့်အတိပေးအပ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းထုတ်လင်းချက်ဒီမှာကြာခင်ပြီးဆုံးတော့မှာပါအခုတော့ကြမ်းရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်မုံတော်မြို့နယ်တွင်နေကြာဆောင်တပ်ဖွဲ့စခန်းသုံးခုတနင်္ဂနွေနေ့ကအတက်ခိုက်ခံရပြီး၄ရက်ကြာမနေ့ကဗုဒ္ဓဖူးနေ့အထိလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြမ်းထိတ်တိုက်တွေ့ဆုံမှုတွေရှိနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအိန္ဒိယနိုင်ငံကို၄ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်တဲ့အောက်တိုဘာလ16ရက်နေ့တနင်္ဂနွေနေ့မှာစတင်ထွက်ခွာမှာဖြစ်ပါတယ်။ဒါဟာအစိုးရတက်လက်ထက်ပထမဆုံးချိန်ဖြစ်တဲ့အိန္ဒိယနိုင်ငံကိုသွားရောက်တာဖြစ်ပြီးအောက်တိုဘာလ16ရက်နေ့မှာတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဂိုဝါမှာကျင်းပမဲ့ Bridge Bimstek ထိပ်စည်းအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနနိုင်ငံရေးချက်အထောက်ကူဆိုင်အရင်းမြစ်ဖွဲ့ဒါရိုက်တာ Harry Sastry ဟာအောက်တိုဘာလ16ရက်နေ့ကနေ22ရက်နေ့ထိမြန်မာနိုင်ငံကိုတပတ်ကြာခီးစဉ်လာရောက်မှာဖြစ်ပါတယ်။ Mr. Harry Sastry ဟာနေပြည်တော်ရန်ကုန်လားရှိုးနဲ့မန္တလေးမြို့တွေကိုသွားရောက်မှာဖြစ်ပြီးမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တဲ့အပြင် USH အဖွဲ့နိုင်ငံရေးချက်အထောက်ကူပြုစီမံကိန်းတွေကိုလည်းသွားရောက်ကြည့်ရှုမှာဖြစ်ပါတယ်။သူဟာအောက်တိုဘာလ12ရက်ဗုဒ္ဓဖူးနေ့ကနေ15ရက်နေ့ထိဖိလစ်ပိုင်နိုင်ငံကိုတောက်ရောက်ပြီးမှမြန်မာနိုင်ငံကိုလာရောက်မှာပါ။ Mr. Sastry ကအရင်ကကုသန်းရောင်းဝယ်ရေးဝန်ကြီးဌာနအရင်းမြစ်စီမံခန့်ခွဲဆိုင်ရာဒုတိယလက်ထောက်နိုင်ငံချိုင်းဝန်ကြီးတာဝန်ကိုထမ်းဆောင်ခဲ့တဲ့အပြင်စစ်ပြန်စစ်မှုထမ်းအဖွဲ့နဲ့ကာကွယ်ရေးဝန်ကြီးဌာနကျန်းမာရေးဌာနကိုအကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။တက်တော်88နှစ်ရှိတဲ့ထိုင်းပြည်ဘူမိဘော့အဗ်ဒူရာဒတ်ရဲ့ကျန်းမာရေးဟာအလွန်စိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။လုံငယ်တဲ့တနင်းတွင်တွေကဘင်းကြီးတွေးတဲ့အညစ်အကြေးတွေတန့်စင်ပြီးမှအခုလိုဆက်ဆိုးလာတာကြောင့်ပုံမှန်နန်းတွင်လုပ်ငန်းတွေရပ်ဆိုင်ထားဖို့ဆရာဝန်တွေကညွှန်ကြားပါတယ်
။ဒါကတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်တဲ့နန်းထွေးကြီးလိုဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကမ္ဘာအနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးပါခင်ဗျာ။Thank you.
This program has come to you from the Voice of America, Washington.